Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့အတည်ဆုံနဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရဲ့2019ခုနှစ်မေလ23ရက်စနေနေ့မနက်ဖြန်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်အနီးစတင်တုံ့လင်းနေပါပြီ။ Climometer 30°40, 48, 50 °အနီးဖမ်းယူနားဆင်နေပါတယ်။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ။
မင်္ဂလာပါရှင်ကျွန်မကခင်ဗျာသက်ပါဒီမနေ့ခင်းသတင်းတွေကိုမဆွမျက်မွန်နဲ့အတူကြီးညာပေးပါပါသမရအင်ဗျူခန်းမှာဧည့်သည်တွေနဲ့ပြောစကားတွေကိုအတန်ဖန်ထားမှုရှိမရှိပြောဆိုဖို့အတွက်အင်ဗျူတော်ကညှင်းဆိုပါတယ်ကမ္ဘာနိုင်ငံ80ကျော်မှာစိုက်ဘာတိုက်ခိုက်မှုတွေခံရရတယ်လို့စောင့်ကြည့်တည်လာသူတွေကပြောပါတယ်ရခိုင်ပြည်နယ်တွင်မူရစေဝါဖမ်းမိတာတွေပိုများလာနေပြီးနောက်ဆုံးဖမ်းမိတဲ့စေဝါကြန့်ငွေ32ဘီလီယံဘိုးလောက်ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုပြောပြပေးမှာပါကိုညောင်းဝင်းရောင်
းဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံကပြည်နယ်တိုင်းတွေမှာကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းခွင့်ရတော့မှာဖြစ်ပါတယ
်သဘောတူညီချက်ပေါ့နော်ဥပမာကျွန်တော်တို့ကိုပိုင်ပြဋ္ဌာန်းခွင့်နောက်တစ်ချက်ကကျွန်တော်တို့တိုင်းနဲ့ပြည်နယ်တွေမှာကိုပိုင်ကွန်စတီကျူရှင်းတွေထားရှိဖို့ဒါအကုန်လုံးကသဘောတူတယ
်နိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ချုပ်ဦးစော်တီပြောသွားတာပါဒီကြောင့်နဲ့တစ်ဆက်တည်းမှာပဲအမေရိကန်မှာဖက်ဒရယ်စနစ်လေ့လာနေကြသူတွေရဲ့အမြင်တွေကိုလည်းတင်ပြအောင်မှာဖြစ်တယ်လို့တိုင်းနယ်ပြည်နယ်အရင်အစိုးရကြီးရခဲ့တဲ့ရန်ပုံငွေအငင်းပွားမှုနဲ့တရုတ်ကပတ်လမ်းမစီမံကိန်းနောက်ဆုံးအခြေအနေတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မဆုမြတ်မွန်တို့ပြောပြမှာပါ
။သမ္မတဒေါ်လာထရန့်မှာသူ့ရဲ့ဘဲဥပုံရုံးကတ်မှာဖြစ်စေသမ္မတအင်ဗျူမှာအဲ့တဲ့တွေနဲ့ညစာစားချိန်မှာဖြစ်စေပြောစကားတွေကိုအတန်ဖန်ထားမှုရှိမရှိပြောဆိုဖို့အတွက်သမ္မတအင်ဗျူကအငင်းဆိုလိုက်ပါလေ။သမ္မတထရမ့်ကတောက်ကြနေမှာသူ့ Twitter စာမျက်နှာကနေဒီနှစ်စံပိုင်းကပြည်တော်စုစုံစမ်းရေးဘူရို FBI ညွှန်ကြားမှု James Comey နဲ့သူ့ရဲ့တီးခြားဆွေးနွေးမှုတွေကတခုကိုနှုတ်ဝက်အတန်ဖန်ထားတဲ့ပုံရေးသားမှုကနေအငင်းပွားမှုတွေတိုးလာတာဖြစ်ပါလေ။ James Comey နေနဲ့မီဒီယာကိုဖောက်ချမှုတွေစပြီးမလုပ်ခင်မှာသူ့နဲ့သမ္မတရဲ့ဆွေးနွေးမှုမှတ်တမ်းတင်ထားတဲ့တိတ်ခွေရှိနေမနေရှိမနေဖို့အတွက်ဆူတောင်းတင်ကြောင်းသမ္မတထရမ့်ကသူ့ Twitter မှာရေးသားခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးနေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းကြရမှာသမ္မတအင်ဗျူပြောခွင့်ရ Sean Spicer ကသမ္မတအနေနဲ့ဒီတဲ့ပို့ပြီးထပ်ပြောဖို့မရှိပါဘူးလို့ထပ်တလဲလဲဖြေကြားခဲ့တာပါ။ဒီလိုရေးသားချက်ဟာချင်းချောက်မှုတစ်ခုမဟုတ်ပဲအချက်လက်တစ်ခုသာဖြစ်ကြောင်းနဲ့ Twitter စာသားကိုယ်တိုင်မှာကအတိတ်ပဲရှင်းနေပါတယ်လို့လည်းပြောခဲ့ပါတယ်။1983ခုနှစ်သမ္မတ Richard Nixon လက်ထက်ကအခုလိုဘဲပုံရုံးကမှလာရောက်တဲ့ဧည့်သည်တွေကိုအတန်ဖန်းတဲ့စနစ်ရှိခဲ့ပေမဲ့ဒီစနစ်ကိုရပ်ဆိုင်းတင်တယ်လို့နောက်တက်လာတဲ့ American သမ္မတတွေကယုံကြည်ကြကြောင်းသမိုင်းဆရာတွေကပြောပါတယ်
ဗြိတိန်နိုင်ငံကကျန်းမာရေးဝန်ဆောင်မှုစနစ်နဲ့စပိန်နိုင်ငံကတယ်လီကောင်းဆက်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေအပါအဝင်ကမ္ဘာနိုင်ငံတဝန်းတော်တော်များများအပေါ်ဒီတောက်ချာတွေကစိုက်ဘာတိုက်ခိုက်မှုခံခဲ့ရပါတယ်ဗြိတိန်ဆေးရုံအများအပြားရဲ့အင်တာနက်ကွန်ရက်တွေနဲ့ထိုးပေါက်တိုက်ခိုက်ခံရမှုကြောင့်ကွန်ပျူတာစနစ်တွေရပ်သွားခဲ့ပြီးဆေးရုံကားတွေလမ်းလွှဲကုန်တာဆရာဝန်နဲ့လူနာတွေ့ဆုံဖို့ချိန်ဆမှုပြတ်တာတွေဖြစ်ခဲ့ပါတယ်ဆေးရုံတွေရဲ့ကွန်ပျူတာတွေထဲကို ransomware လို့ဆိုတဲ့ virus software တွေဝင်ရောက်ပြီးပြန်ပေးငွေမပေးမချင်းကွန်ပျူတာတွေကိုသုံးလို့မရအောင်စနစ်ကိုထိန်းချုပ်တဲ့နည်းနဲ့တိုက်ခိုက်ခံခဲ့ရတယ်လို့ဗြိတိန်အမျိုးသားကျန်းမာရေးဌာန NHS ကပြောပါတယ်American, တရုတ် Russia, Portuguese, Italy အပါအဝင်နိုင်ငံတော်တော်များများမှလည်းအလားတူတိုက်ခိုက်မှုတွေခံရတယ်လို့ပြောကြပါတယ်။ Ransomware ကိုအသုံးပြုပြီးနိုင်ငံပေါင်း84နိုင်ငံမှာ Cyber တိုက်ခိုက်မှုပေါင်း4000ခွဲကျော်ဖြစ်ခဲ့တာကိုစာရင်းရတယ်လို့ Russia နိုင်ငံက Cyber လုံခြုံရေးကုမ္ပဏီ Kaspersky Lab ကပြောပါတယ်။တိုက်ခိုက်မှုအရေအတွက်ဟာဆက်ပြီးမြ мян ဆန်ဆန်တိုးများနေတယ်လို့လည်းဆိုပါတယ်။ Computer virus တွေကိုလေ့လာနေတဲ့Avast software company ကလည်း ransomware နဲ့တိုက်ခိုက်မှုပေါင်း 58,000 ကျော်တွေ့ခဲ့တယ်လို့ပြောပါတယ်။ cyber တိုက်ခိုက်ခံရတဲ့ computer screen တွေပေါ်မှာဒီ computer တွေက file တွေကိုဖတ်မရအောင်လို့ encrypt လုပ်လိုက်တယ်။ online ပေါ်မှာသာအသုံးပြုတဲ့ bitcoin ငွေကြေးကို $300ဖို့ပေးမှ file တွေကိုပြန်သုံးလို့ရမယ်လို့ပြန်မေးငွေတောင်းခဲ့တာဖြစ်ပါတယ်။ Microsoft software တွေရဲ့ဟာကွက်ကိုအသုံးချပြီးတော့ American အမျိုးသားလုံခြုံရေး Agency NSA ကထောက်လှမ်းဖို့တုံးခဲ့တဲ့နည်းကို hacker တွေကခိုးယူတိုက်ခိုက်နေတယ်လို့ cyber လုံခြုံရေးကျွမ်းကျင်သူတွေကပြောကြပါတယ်
။ American ရဲ့ဥဆောင်တဲ့မဟာမိတ်တွေကထောက်ပံ့ကူညီမှုပေးနေတဲ့ Iraq တပ်ဖွဲ့တွေဟာဝေးလံခေါင်ဖျားနေဆက်ဒေသတွေမှာရှိနေတဲ့ IS သွေးကြွတွေကိုခြေမုံဖို့အတွက်စစ်စင်ရေးတွေကိုတိုးပြီးလှုပ်လာနေတယ်လို့ American ရဲ့ Iraq အရာရှိတွေကပြောပါတယ်။ ဒီမှာရထိုးစစ်ဆင်မှုတွေကိုနိုင်ငံတကာအာရုံစိုက်နေခြင်းမှာပဲအီရန်နဲ့မဟာမိတ်တပ်ဖွဲ့တွေကအီရန်နိုင်ငံအန်ပါကေမှာလှုပ်ရှားနေတဲ့အိုင်အက်စ်တွေကိုပါအခုအာရုံစိုက်လာကြတာဖြစ်ပါတယ်။ဒေါ်လာနိုင်ငံကိုတွားတဲ့လမ်းမပေါ်ကအဓိကမြို့တစ်မြို့ဖြစ်တဲ့ရော့ဘာတဝိုက်ကအိုင်အက်စ်တွေကြတွေကိုဒီသတင်းပတ်ထဲမှာပဲအီရန်နဲ့တိုင်းရင်းသားလူနည်းစုတိုက်ခိုက်ထားမှာပြီးပူးပေ ဒီနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့
ဒီကြောင့်နဲ့တဆက်တည်းမှာပဲအမေရိကန်ကဒေါ်လာထံမှာဆက်ဆံရေးစာမျက်နှာတင်ဖွင့်နိုင်မယ်လို့တရကီသမရရီဆက်တာရဲ့အာဒိုဝန်ကပြောကြားခဲ့ပါတယ်။ Syria IS အစိုးရကလက်နက်တပ်ဆင်ပေးမဲ့ဆုံးဖြတ်ချက်နဲ့တူရကီနဲ့အမေရိကန်ရဲ့မဟာဗျူဟာမြောက်ဆက်ဆံရေးကိုထိခိုက်စေခဲ့တယ်လို့လည်းသမ္မတအာဒိုဝန်ကဆိုပါတယ်။အီရတ်မှာရှိတဲ့ကလက်နက်ကိုင်အဖွဲ့တွေတမကအမေရိကန်နဲ့မဟာမိတ်လုပ်ထားတဲ့ဆီးရီးယားမြောက်ပိုင်းကကတ်တပ်တွေကိုလည်း တူရကီတပ်တွေကတိုက်ခိုက်သွားမှာဖြစ်တယ်လို့သူကသတိပေးပါတယ်။တူရကီအစိုးရကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့PKK ကတပ်ဖွဲ့တွေနဲ့တွဲပြီးတိုက်နေတဲ့YPG ကတပ်ဖွဲ့တွေကိုအမေရိကန်ကလက်နက်တပ်ဆင်ပေးရင်အဲ့ဒီလက်နက်တွေကPKK အဖွဲ့စီရောက်လာနိုင်တယ်လို့တူရကီကခွဲထွက်ရေးကိုပို့ပြီးတော့အားပေးရာရောက်နိုင်တယ်လို့ဆိုပြီးတော့တူရကီအစိုးရကပြင်းပြင်းထန်ထန်ကန့်ကွက်နေတာပါ။ဒါပေ
New American Fan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းဒိုမီတာ32 kHz 932ငါဆိုင်းဒိုမီတာ40 kHz 4433ညဆိုင်းဒိုမီတာ48 kHz 618ငါဒုတိယနိုင်ဘက်မှာဆိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ထဲမှာစစ်တပ်ရင်းတွေကကြံ့ဝင်32ဘီလီယံတန်ဖိုးရှိတဲ့စိတ်ကြွဆေးပြားပေါင်း16သိန်းကိုဖမ်းမိခဲ့တယ်လို့ဒေသတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ကုန်တင်ကားနဲ့တဲဆောင်လာတဲ့ဒီစိတ်ကြွဆေးပြားတွေကိုပြည်နယ်အိတ်တွေနဲ့ထည့်ထားတာဖြစ်ပြီးဘူးတီတောင်မြို့နယ်6မှန်ရဲကင်းကရှာဖွေဖမ်းဆီးမိတာပါ။ဒီစိတ်ကြွဆေးတွေကိုရခိုင်ပြည်နယ်ဘူးတီတောင်ကနေ16မှန်လောက်ဝေးတဲ့မောင်တော်ကိုပို့ပြီးအဲ့ဒီကမှတဆင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်ပဲတင်ပို့တာဖြစ်နိုင်တယ်လို့ရခိုင်ပြည်နယ်ထွက်တော်ကိုစလေဥမောင်းဦးကပြောပါတယ်အဲ့ဒီလမ်းကြောင်းဟာမူရဆေးဝါးမှောင်ခိုလမ်းကြောင်းတစ်ခုဖြစ်နေပြီဒီနေရာမှာတရားဥပဒေစိုးမိုးမှုမရှိတဲ့အတွက်ရှိအောင်လုပ်ဖို့လိုအပ်တယ်လို့ပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ဒေသမှာရှိတဲ့ဘူးတီတောင်မောင်တော်ဒေသတွေမှာဒီလအတွင်းစိတ်ကြွဆေးအမြောက်များဖမ်းဆီးရမိနေတာဖြစ်ပါတယ
်တရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီနေ့ကနေနေ့စတင်မဲ့ Belt and Road Forum ထိပ်သီးဆွေးနွေးပွဲကိုရုရှားသမ္မတဗလာဒီမီယာပူတင်လည်းတက်ရောက်မှာဖြစ်ပါတယ်အာရှအရှေ့အလယ်ပိုင်းအာဖရိကနဲ့ဥရောပကိုကုန်းလမ်းရေလမ်းနဲ့ဆက်သွယ်မဲ့တရုတ်ရဲ့ One Belt One Road ခေတ်သစ်ပိုးလမ်းမကြီးစီမံကိန်းမှာရုရှားကလည်းရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးလမ်းကြောင်းသစ်တွေဖွင့်နိုင်မှုလိုလားနေတယ်လို့လေ့လာသူတွေကပြောပါရယ်တရုတ်ကဒေါ်လာဘီလီယံတန်းချီအကုန်ခံလုပ်နေတဲ့ဒီစီမံကိန်းကြီးနဲ့ပတ်သက်လို့အသေးစိတ်တိတိကျကျမသိရသေးသလိုရေရှည်အကျိုးတွေကဘယ်လိုရှိမလဲဆိုတာမသိရပေမဲ့ရုရှားကတော့အဓိကငွေကြေးအကျိုးအမြတ်အတွက်ပါဝင်လိမ့်မယ်လို့မော်စကိုမြို့တော်မှာရှိတဲ့သုံးသပ်သူတွေကပြောပါရယ်ယူကရိန်းကိုစစ်ရေးကျူးကျော်မှုကြောင့်ရုရှားအစိုးရအပေါ်အနောက်နိုင်ငံတွေကပိတ်ဆို့တန်းခတ်ထားချိန်မှာရုရှားအစိုးရအနေနဲ့နိုင်ငံရေးနဲ့စီးပွားရေးအနာဂတ်အတွက်အရှိတ်ဘက်ကိုအာရုံစိုက်တဲ့မူဝါဒပြောင်းနိုင်တယ်လို့ရုရှားတာဝန်တချို့နဲ့တာဝန်ရှိသူတချို့နဲ့လေ့လာသူတွေကပြောပါတယ်တနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာကျင်းပမဲ့ forum မှာသဘောတူစာချုပ်ပေါင်း50ကျော်လက်မှတ်ရေးထိုးဖို့ရှိတယ်လို့တရားပြုတ်တာဝန်ရှိသူတွေကပြောထားပါတယ် Belt and Road Forum ကိုတက်ရောက်ကြမဲ့အထက်မှာရုရှားဥဆောင်တဲ့အာရှဥရောပစီးပွားရေးသမဂ EAEU ကိုတည်ထောင်သူတွေထဲမှပါဝင်တဲ့ Belarus နဲ့ Kazakhstan ခေါင်းဆောင်တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်ရှင်
။ Pakistan နိုင်ငံအနောက်တောင်ဘက်မှာ Islamic Party တခုကအဖွဲ့ဝင်တွေပါလာတဲ့ရင်လန်းကိုအရေးံဘုံခွဲတိုက်ခိုက်သူတွေကတိုက်ခိုက်တဲ့အတွက်လူ25ယောက်ထက်မနည်းတေဆုံးပြီး40ကျော်ဒဏ်ရာရပါလေ။တေဆုံးသူအများစုဟာဘာသာရေးအခြေခံဖွဲ့စည်းထားတဲ့ Jamaat Ulama e Islamic Party ကတက်ကြွလှုပ်ရှားသူတွေပါ။ Baluchistan ပြည်နယ်မြို့တော် Kita ကကီလို50လောက်ကွာမှာတောက်ကြံနေတိုက်ခိုက်မှုဖြစ်ပွားခဲ့တယ်လို့ရဲကပြောပါတယ်။ဒါကပါကစ္စတန်အထက်လွှတ်တော်ဥက္ကဋ္ဌကိုပြစ်မှတ်ထားတာဖြစ်ပြီးဒီတိုက်ခိုက်မှုကသူတို့လက်ချက်လို့ IS သူကြွတွေကပြောပါတယ်။
တင်လနဲ့တော့ပေါ်မှာဒီအမေရိကန်ထောက်လှမ်းရေးလေယာဉ်နဲ့6မီတာအကွာနာကပ်ပြီးတော့ရုရှားဂျက်လေယာဉ်ပြန်တန်းခဲ့တယ်လို့အမေရိကန်ရေတပ်ကတောက်ချာနေမှာပြောကြားခဲ့ပါတယ်ဒါပေမဲ့ဒီဖြစ်ရဟာမတော်တဆဖြစ်ရမဟုတ်ဘူးလို့အမေရိကန်ရေတပ်ကပြောပါတယ်ဒီအင်္ဂါနေ့တုန်းကရုရှားပိုင်နဲ့နားကိုရောက်လာတဲ့အမေရိကန်ရေတပ်က P8A Poseidon လေယာဉ်ကိုနိုင်ငံကလေချောင်းပိုင်တဲ့အထဲမှာရုရှားကတွားရောက်နှုတ်ဆက်ဖို့ကြပြကြရသွားခဲ့တာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနဘက်ကဆိုပါတယ်ပြန်တန်းနေတဲ့လေယာဉ်ဟာအမေရိကန်လေယာဉ်ဖြစ်တယ်ဆိုတာသိရအောင်အမေရိကန်ထောက်လှမ်းရေးလေယာဉ်နဲ့အန္တရာယ်မရှိနိုင်တဲ့အကွာအဝေးနားအထိချဉ်းကပ်သွားခဲ့တယ်လို့ရုရှားကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ
်ဒေတာရောင်းနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်ဆူမြတ်မွန်တို့ပြောပြခဲ့ကြတာပါ။အခုတော့သတင်းပေးပို့ချက်စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်။သုံးရရှိများခင်ဗျာ။ပြည်နယ်နဲ့တိုင်းတွေမှာတရားကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်ကိုမူအားဖြင့်သဘောတူလိုက်ကြပါတယ်။မနေ့ကနေပြည်တော်မှာကျင်းပတဲ့ဆယ်ချိန်မြောက်ပြည်ထောင်စုညီညွတ်ရေးဆွေးနွေးမှုပူးရဲကော်မတီ UPDJC အစည်းအဝေးမှာအဲ့လိုလက်ခံသဘောတူလိုက်ကြတာဖြစ်ပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ။ကိစ္စဆက်မှာလက်နက်ကင်ပုံကန်လာတဲ့တိုင်းသားတွေရဲ့တောင်းဆိုချက်လည်းဖြစ်တဲ့ဒန်းတူရီကိုပိုင်ပြတ်တန်းခွင့်စတာဒီပေါ်အခြေခံပြီးပြည်နယ်တွေနဲ့တိုင်းဒေသကြီးတွေမှာကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်ကိုမေလ၁၂ရက်မနေ့ကကျင်းပတဲ့ UPDJC အစည်းအဝေးမှာမူအားဖြင့်သဘောတူခဲ့ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောဒီကမီဒီယာတွေကိုပြောကြားပါတယ်
အဓိကကျွန်တော်တို့ဆွေးနွေးရတဲ့ထောက်ကြားနာကျွန်တော်တို့ဒန်းတူရီကိုပိုင်ပြတ်တန်းခွင့်ဖက်ဒရယ်ပြည်ထောင်စုမှုပါတီဆောင်ဒီမိုကရေစီစနစ်ပါတော်ကောင်းနေပါမယ်၆ချက်ရှိပါတယ
်ကျွန်တော်တို့ဒီဖက်ဒရယ်အခြေခံမှုတွေအဲ့အခြေခံမှုတွေမှာလည်းကျွန်တော်တို့အတိုင်းအတာတစ်ခါမှမရှိဘူးတဲ့သဘောတူညီချက်ပေါ့နော်ဥပမာကျွန်တော်တို့ကိုပိုင်ပြဋ္ဌာန်းခွင့်နောက်တစ်ချက်ကကျွန်တော်တို့တိုင်းနဲ့ပြည်နယ်တွေမှာကိုပိုင် constitution တွေထားရှိဖို့ဒါအကုန်လုံးကသဘောတူတယ
်အခုလိုပြည်နယ်တွေအတွက်ကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲခွင့်ရလာမယ့်အပေါ်ကြိုးစားပေမဲ့ဒေသခံတွေဘလောက်အတိုင်းအတာတိများများတတာနဲ့ခံစားခွင့်ရမယ့်အခြေခံဥပဒေမျိုးဖြစ်လာမလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ကြောင်းအမေရိကန်အနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပြည်နယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ကျွန်တော်တို့ပြည်နယ်တွေကိုအေးတန်သူဟာသူအခြေခံဥပဒေဆွဲခိုင်းမယ်ဆွဲခွင့်ပြုတယ်ဆိုတာတော့သိကောင်းတာပေါ့အဲ့ဒါကျွန်တော်တို့အနေနဲ့အများကြီးချိုးဆိုတယ်ကိုပိုင်ပြဋ္ဌာန်းခွင့်ကိုပိုင်အုပ်ချုပ်ခွင့်အဲ့ဒါဟာကိုကျွန်တော်တို့အရန်တောင့်တာတယ်လိုလားတယ်ဒါပေမဲ့ဘလောက်အတိုင်းအတာအထိဆွဲနိုင်တယ်လဲကိုပိုင်လုံနိုင်ခွေဘလောက်ရှိတယ်လဲအဲ့ဒါတော့အရေးကြီးတယ်ဟာလားတကယ်လို့များကျွန်တော်တို့ဆွဲတဲ့ဥစ္စာက2000အဖွဲ့စည်းပေါ်အောက်မှာပဲဆွဲရမယ်တိကျညွန်ကြားချက်တွေထွက်လာပြီးတော့ဒီညွန်ကြားချက်အတိုင်းဆွဲရမယ်ဆိုရင်တော့ကျွန်တော်တို့ရချင်တဲ့အခြေခံဥပဒေလည်းရမှာမဟုတ်ဘူးအဲ့ဒါကျွန်တော်စိုးရိမ်တယ်အတိတ်ကတော့ကျွန်တော်တို့ချန်ပီယံရဲ့အစိုးရမှာပါဝါအော်သော်ရတီရှိရမယ်နောက်ပြီးတော့မှအခွင့်ကောက်တယ်ဆိုလို့လေချန်ပီယံရဲ့အစိုးရကပဲအခွင့်ကောက်တဲ့စနစ်ကိုလုပ်နိုင်တယ်နောက်ပညာရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးကျွန်တော်တရားစတာချန်ပီယံမှာထွက်တဲ့တရားစတာပစ္စည်းတွေအားလုံးချန်ပီယံပိုင်တယ်ဆိုတော့ချန်ပီယံအစိုးရကနေရအစိုးရကနေပြီးတော့ရောင်းဝယ်ရမယ်ရောက်ခဲ့ပြီးတော့ရတဲ့ပိတ်ဆံအားလုံးကနေပြီးတော့မှအချိုးကျကျွန်တော်တို့အဲ့ဒီဖက်ဒရယ်အစိုးရကိုကျွန်တော်တို့ပြန်ပေးရမယ်အခုကပြဿနာကပါလဲဆိုရင်ဥမာကချင်ပြည်နယ်ရှမ်းပြည်နယ်ထက်တမြတရားစာသားတွေအားလုံးကရောင်းပြီးတော့ရတဲ့ငွေအားလုံးကကျွန်တော်တို့ပြည်နယ်ကတပြားမှမရဘူ
းရေးဆွဲခွင့်ရလာမယ်ဆိုတဲ့ပြည်နယ်နဲ့တိုင်းဖွဲ့စည်းပုံအခြေခံဥပဒေတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာသာရေးဆွဲသွားရမှာဖြစ်ပါတယ်မနေ့ကကျင်းပတဲ့ UPDJC အစည်းအဝေးမှာပြည်နယ်တိုင်းဖွဲ့စည်းပုံရေးဆွဲရေးအပါအဝင်နိုင်ငံရေးအကြောင်းအရာ21ချက်စီးပွားရေးကဏ္ဍအတွက်10ချက်လူမှုရေးကဏ္ဍ4ချက်မြေယာနှင့်သံရံဇာတကဏ္ဍအတွက်6ချက်စုစုပေါင်း41ချက်ဆွေးနွေးသဘောတူညီခဲ့ကြပါတယ်ပြည်နယ်တိုင်းတွေအတွက်ဖွဲ့စည်းပုံရေးဆွဲရေးအချက်ကတော့မေလ24ရက်နေ့မှာကျင်းပမဲ့21ရာစုပင်လုံညီလာခံမှာထပ်မံတင်သွင်းပြီးအတည်ပြုချက်ရယူသွားမှာဖြစ်ပါတယ်ခင်ဗျာဒီတော့တွင်American Federal ပြည်ထောင်စုစနစ်ကိုလေ့လာဖို့မြန်မာတိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေမြန်မာအစိုးရနဲ့တပ်မတော်အစင်းမြင်ရာရှိတွေလွှတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့စုစုပေါင်း15ဦးကိုယ်စားလှယ်အဖွဲ့ဟာ American Washington DC မြို့တော်ကိုရောက်ရှိနေတာပါ American Federal စနစ်ရဲ့အားနည်းချက်အားသာချက်တွေနဲ့ပတ်သက်လို့အဲ့ဒီမြန်မာကိုယ်စားလှယ်အဖွဲ့ဝင်တချို့ကိုတွားရောက်တွေ့ဆုံမေးမြန်းထားတဲ့မန်အင်ဂျင်နိုင်ကပြောပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ဒီကိုယ်စားလှယ်အဖွဲ့ဟာ Washington DC အပြင်ဒီနယ်တချို့ကိုတွားရောက်ပြီးတော့15ရက်ကြာလေ့လာခဲ့ကြတာပါရှင်။ အမေရိကန်နိုင်ငံမှာဗဟိုအစိုးရနဲ့ပြည်내အစိုးရတွေကြားအာဏာခွဲဝေပြီးတော့အပြန်အလှန်ထိန်းကြီးတဲ့စနစ်ကိုလည်းသူတို့လေ့လာခဲ့ရတယ်လို့ဆိုပါတယ်။ဒီတော့အမေရိကန်ပြည်ထောင်စုကနေပြည်내တွေခွဲထွက်မသွားအောင်ဘယ်လိုလုပ်ထားသလဲဆိုတာကိုကိုယ်စားလှယ်အဖွဲ့ဝင်တဦးဖြစ်တဲ့သတင်းစာဆရာဦးစီသူအောင်မြင့်ကိုမေးကြည့်ပါရစေ။
သူတို့ပြည်တော်စုစပြီးတော့ဟိုပြည်တော်စုဆိုပြီးတော့မှဖက်ဒရယ်စပြီးတော့ဖွဲ့တယ်ဆိုတဲ့အချိန်တုန်းက73ပြည်နယ်ပဲပါတယ်73ပြည်နယ်ဆိုတာကဒီ confederation လို့ပေါ့ဟိုလွတ်လပ်သောဟိုပြည်နယ်များကပေါင်းစုထားတယ်ဆိုတဲ့ပုံစံမျိုးနဲ့သူတို့ကဟိုဖွဲ့စည်းထားတာအဲ့ဒီဥစ္စာကိုပြည်တော်စုအနေနဲ့သူတို့တူချာဖွဲ့ဖို့ဆိုပြီးတော့မှအမှန်ညှိနှိုင်းမှုတွေပါတယ်သူတို့အများကြီးလုပ်ခဲ့တယ်လုပ်ခဲ့ပြီးတော့မှအပြန်အလှန်လိုက်လျောမှုတွေနောက်သက်ဆိုင်ရာပြည်နယ်တွေရဲ့ရပိုင်ခွင့်တွေပါတယ်မဆုံးရှုံးအောင်ပေါ့နော်အကုန်လုံးအေချာစီစဉ်ပြီးတော့မှလှုပ်ထားတဲ့အတွက်ကြောင့်မလို့ဟိုခွဲထက်တယ်ဆိုတဲ့ပြဿနာကဟိုမပေါ်ပေါက်လာဘူးပေါ့နော်ဒါတော့မှကျွန်စနစ်အဲဟိုဆက်ပြီးတော့ကျင့်သုံးမယ်မကျင့်သုံးဘူးဆိုတဲ့ပြဿနာပေါ်တော့ပြည်ရင်းစစ်တောင်ဖြစ်ခဲ့သေးတာပဲ
အဲ့တော့ဒီ American People Federal စနစ်ရဲ့အားနည်းတဲ့အားသာချက်တွေနဲ့ပတ်သက်လို့ရောဘယ်လိုမြင်ပါလဲရှင
်လောလောဆယ်ပြင်ရတွေ့ရတဲ့လောက်ကတော့အားကောင်းချက်တွေအများကြီးပဲသူကပထမတစ်ချက်ကတော့ပါဝင်တဲ့ပြည်တွေတွေအကုန်လုံးကိုသူတို့ရဲ့ဟိုသက်ဆိုင်ရာပြည်တွေအလိုက်လွတ်လပ်ခွင့်တွေလုပ်ပိုင်ခွင့်တွေတော်တော်လေးကိုရှိတယ်အဲ့ဒီကမှဟိုကြံတဲ့အာဏာတွေကိုဘိုးဆိုးရအောင်အပ်ထားတဲ့ခါကျတော့ဘိုးဆိုးရကလည်းအားကောင်းကောင်းနဲ့သူလှုပ်လှုပ်နေတာပေါ့နော်အဲဆိုတော့ခါကျတော့တွေ့ရတဲ့ဟာနေရာတိုင်းနေရာတိုင်းမှာအလုံးကတာဝန်လည်းရှိတယ်အလုံးကကြိုးစားမှဖြစ်မယ်ဆိုတဲ့အနေထားမျိုးဆိုတဲ့ခါကျတော့အတူဟာကတော့အားကောင်းတာကြီးပဲအဓိကတော့မြင်ခဲ့တာပေါ့တမရိုကိုပဲကြီးကြီးအဲကြံတဲ့နေရာတွေပဲကြီးကြီးပေါ့နော်အကုန်လုံးအားကောင်းတဲ့ဆိုတဲ့ဥစ္စာကိုတွေ့ရတာပေါ့
မနေ့ကပဲဒီနေတီတော်မှာစစ်ပါတဲ့တိထောင်စုငင်းငယ်ရေးဆွေးနွေးမှုကုတွဲကော်မတီကနေဒီနယ်နဲ့တိုင်းတွေကကိုယ်ပိုင်အခြေခံဥပဒေရေးဆွဲခွင့်သဘောတူညီမှုရခဲ့တဲ့အပေါ်မှာကျိုးစိုးကြောင်းနောက်ထပ်ကိုယ်စားလှယ်အဖွဲ့ဝင်တုပ်ဖြစ်တဲ့ရှမ်းတိုင်းလမ်းမြဒီမိုကရေစီထွက်ကြုတ်တွဲပြဲအတူတူစိုင်းကြော်ညွန့်ကပြောပါရယ
်ဒီနယ်ဖက်စည်းပုံနဲ့ပတ်သက်ရင်တော့ဒါကဟိုကျိုးစိုးရမယ့်ကိစ္စတစ်ခုဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဖက်ဒရယ်နိုင်ငံတစ်ခုအနေနဲ့မရှိမဖြစ်ကတော့တကယ်ဟိုဒီနယ်တွေရဲ့ဖက်စည်းပုံအခြေခံဥပဒေပဲဖြစ်ပါတယ်ဒီနယ်ဖက်စည်းပုံအခြေခံဥပဒေကိုရေးဆွဲတဲ့အချိန်မှာလည်းဒီနယ်အစ်မတင်မကပဲနဲ့ဒီတန်တရအစ်င့်တိကိုကျွန်တော်တို့ဘယ်လိုလုပ်ဆောင်နိုင်မလဲဆိုတဲ့အပေါ်မှာလည်းစဉ်းစားရမယ့်အချက်ဖြစ်ပါတယ်
ဟုတ်ကဲ့အဲ့တော့ဒီတိုင်းသားအလုံးစံတူရေးပါဝင်တဲ့ဒီမြန်မာပြည်မှာဟန်ပြည်ထောင်စုစနစ်ကိုတည်ဆောက်တဲ့နေရာမှာအမေရိကန်တွေကနေဘာတွေအတူတူတင်တယ်လဲဆိုတာကိုပြောပြလို့ရမှာရှင
်ဒီအမေရိကန်ပြည်ထောင်စုမှာအတူတူဆရာတွေကတော့ local government လို့ပြောတဲ့ဒီတန်တရအစိုးရတွေပါဝင်ပါတယ်ဒီဒီတန်တရအစိုးရတွေအလုပ်လုပ်ပုံတွေဒီမြို့နယ်အလိုက် municipal ပုံစံတွေရှိတယ်ပြီးတော့ဒီ council man ပေါ့ဗျာမြို့နယ်ကောင်စီပိုင်းတွေလှုပ်လှုပ်တဲ့လုပ်ပုံကိုင်ပုံတွေကဟောကျွန်တော်တိုင်းပြည်မှာအတိုင်းအတာတစ်ခုတည်းအသုံးဝင်မယ်လို့မြင်တယ်နောက်ပြီးတော့ကျွန်တော်ဒီမှာတွေ့ရတဲ့ဒီပညာရေးစနစ်ပေါ့ဗျာတို့ဒီ dual language ပေါ့ဘာသာနိုင်ရတဲ့ဘာသာသုံးခုပေါင်းပြီးတော့တပြိုင်တည်းတင်နေတာလေဒါသင်ရောညွန်တန်းကိုတော့ special ဟောပြုစုပြီးတော့တင်ကြားရမယ့်သဘောတွေရှိပါတယ်နောက်ပြီးတော့ဒီမှာရှိတာတကွ National Card ပါအမျိုးသားပြည်နယ်ပတ်ဆိုတဲ့သဘောတက်ရောက်တာပေါ့ဗျာ National Card ဆိုတော့အဲ့ဒီ National Card တွေရဲ့လုပ်ငန်းတာဝန်တွေရောအဲ့ဒီ National Card တွေရဲ့ဟိုအရေးပါမှုရောပေါ့လေနောက်ပြီးတော့တိုင်းပြည်ပေါ်မှာသူတို့ National Card တွေနဲ့ဘယ်လိုတောင်းဆန်းတောင်းနေတယ်ဆိုတဲ့ပုံစံမျိုးကျွန်တော်တို့သိလာရမယ်ဆိုတော့ဖြစ်ကျွန်တော်တို့ရဲ့ဒီအခြေတစ်ခုလည်းဖြစ်နိုင်တယ်ပေါ့လေကျွန်တော်တို့နိုင်ငံမှာကြုံတွေ့နေရတဲ့ဒီလက်နက်တိုင်းအဖွဲ့အစည်းများအားလုံးအပါအဝင်ပြည်တော်စုတောင်းတော်ဒီတောက်တဲ့ပုံစံတွေမှာရောအပုံစံအမျိုးမျိုးနဲ့ပေါ့လေကျွန်တော်တို့ဟိုစာပေနိုင်မယ်လို့တော့မြင်တာပေါ့လေ
အမေရိကန်နိုင်ငံသားရဲ့ဌာနရဲ့နိုင်ငံတကာခေါင်းဆောင်မှုကြီးစင်းနဲ့အခုဒီမြန်မာကိုယ်စားလှယ်ဖက်တကလာရောက်လေ့လာကြတာဖြစ်ပါတယ်ရှင်အဲ့ဒီအထဲမှာရန်ကုန်တိုင်းဆိုရတိုင်းသားရေးရာဝန်ကြီးနော်ပန်းတင်စာမျိုးနဲ့ဒီအခြားပြည်နယ်နဲ့တိုင်းကလွတ်တော်ကိုယ်စားလှယ်တွေဘုံဘူးချုပ်စစ်တပ်တော်အရာရှိတဲ့ဦးနဲ့တပ်မှုစစ်ရေးတဲ့အရာရှိတဦးအပါအဝင်ပေါ့နော်ကချင်လူမျိုးရေးဖွဲ့တရားရုပ်ကရင်အမျိုးသားအစည်းအရုံး KNU စတဲ့လက်နက်ကိုင်ဖွဲ့ဝင်တွေလည်းပါဝင်ပါရရှင
်မင်းညင်နိုင်တွေ့ဆုံမေးမြန်းတင်ပြခဲ့တာပါအခုဆက်ပြီးနားဆင်ရမှာကတိုင်းဒေသကြီးနှစ်ခုမှာကွာဟနေတဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေဟာအဲ့ဒီဒေသကိုတာဝန်ယူခဲ့တဲ့ဝန်ကြီးချုပ်တွေရဲ့လုပ်ပိုင်ခွင့်နဲ့သာသက်ဆိုင်ပြီးပြည်သူ့ဗန္ဓာမဟုတ်ဘူးလို့ပြည်ခံမျိုးပါတီပြောခွင့်ရပုဂ္ဂိုလ်ကညင်းဆိုပါတယ်ဒီငွေတွေကိုလက်ရှိအစိုးရထံလွှဲပြောင်းပေးအပ်ခြင်းမရှိတာကိုငွေကြေးအလွဲသုံးစားလုပ်တယ်လို့ဆွဆွဲပြောဆိုလို့မရနိုင်ကြောင်း VOA ကိုသူကပြောပါတယ်အပြည့်စုံကို VOA သတင်းနောက်ကိုထက်အောင်တင်ပြမှာပါ
ပြည်ထောင်စုအဟောင်းလက်ထက်မှာဝင်ကြီးချုပ်တာဝန်ယူခဲ့တဲ့သူတွေအနေနဲ့စီးပွားရေးလုပ်ငန်းရှင်တွေကဒေတာဖွံ့ဖြိုးရေးအတွက်ပေးလိုတဲ့ငွေကြေးအများပြားကိုလက်ရှိအစိုးရထံလွှဲပြောင်းပေးရခဲ့ခြင်းမရှိတာတွေနဲ့ပတ်သက်လို့လွှတ်တော်တွေမှာမေးမြန်းခဲ့ရကနေအစပြုခဲ့တာပါ။ပြည်ခိုင်ပြိုးပါတီပြင်ကြားရေးတာဝန်ကဦးနန္ဒာလှမြင်ကတော့ဒီငွေတွေဟာဝင်ကြီးချုပ်တွေကိုဒေတာဖွံ့ဖြိုးရေးအတွက်ပေးလိုခဲ့တာဖြစ်ပြီးပြည်သူ့ဘဏ္ဍာမဟုတ်ဘူးလို့ PUA ကပြောပါတယ
်။နံပါတ်1ဒီငွေကြီးဟာပြည်သူ့ဘဏ္ဍာပြည်သူ့ငွေမဟုတ်ဘူး။တော့အစိုးရအဖွဲ့ရဲ့အရင်ငွေလည်းမဟုတ်ဘူး။ဒီတိုင်းဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့ကာလမှာအဲ့ဝန်ကြီးချုပ်ဒီကိုဒီကြောရေးလုပ်ငန်းရှင်တွေလာရောက်ပြီးတော့မှလူတန်းတဲ့ငွေတွေပေါ့။အဲ့ငွေတွေကိုဝန်ကြီးချုပ်ကတိုင်းရမုံငွေ၊သူမျိုးရမုံငွေဖြစ်လုံးဆွဲခဲ့တယ်။အဲ့အရွေတိုင်းဆိုရင်အစိုးရတာဝန်ပြီးတဲ့ချိန်မှာဂျမီရဖာတွေပါဝင်တဲ့ဖောင်ဒေးရှင်းဖွဲ့ဖောင်ဒေးရှင်းကနေတော့မှဒီရမုံငွေတွေကိုတွဲပြောင်းယူပြီးတော့မှအခုချိန်ဒီခွန်ကြီးလုပ်ငန်းတွေပြည်သာတင်ထောက်ပံ့ရေးဖိတ်ဆိုင်မှာဆောင်ရွက်နေတာဒီတွေ့ရတယ်။
လက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွညိုကတော့ပြည်ခိုင်ပြိုးပါတီဘက်ကပြောဆိုမှုတွေကိုသဘောမတူသူဖြစ်ပြီးဒီငွေတွေဟာပြည်သူ့ဘဏ္ဍာငွေဖြစ်တယ်လို့သူကယူဆပါတယ်
။အဲဒါကတော့သူကသူ့ငွေသူလူလည်းဆွဲဆိုတာပေါ့။ကျွန်တော်တို့ကတော့ကျွန်တော်တို့အကြည့်အကြည့်တိုင်းပဲဒါကြီးကတော့အဲဒီလူတို့ကအတိုင်းဒီလိုက်ပုံလို့ယူပေးခဲ့တယ်ဆိုတော့ပြည်သူ့ဘဏ္ဍာလို့ပဲကျွန်တော်ပြောချင်တယ်တော့။ကျွန်တော်မကွေးတိုင်းမှာတော့ညီနာလေးရဲ့လုပ်ငန်းရှင်တွေကပေးခဲ့တဲ့ဒီတာခွန်ထောင်ဆိုရမုံတွေပဲ။အဲမကွေးတိုင်းဒီလိုက်ပုံလို့ယူပေးခဲ့တဲ့ရမုံတွေပဲကျွန်တော်ဒါတော့ပြောနိုင်ပါမယ်။
မကွေးတိုင်းဒေသကြီးရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကနေရတဲ့ငွေတန်းပေါင်း 9,000 ကျော်ကွာဟနေခဲ့တာကိုပြီးခဲ့တဲ့ EPR ဇန်မှာစုံစမ်းစစ်ဆေးပြီးတွေ့ရှိခဲ့ပါတယ်။ဒါအပြင်အလားတူငွေတန်းပေါင်းများစွာကွာဟမှုကိစ္စရေဝေတိုင်းဒေသကြီးအတွက်မှလည်းပေါ်ပေါက်ခဲ့တာပါ။သူတို့နှစ်ဦးဟာလည်းပြည်ခံပြိုးပါတီရဲ့ကောင်းဆောင်တွေဖြစ်ပါတယ်။ဝင်ကြီးချုပ်ဟောင်းနှစ်ဦးဟာဒီငွေတွေကိုကိုကျိုးအတွက်အသုံးပြုခဲ့တာဆိုတဲ့ဆဆွဲပြောဆိုမှုတွေလည်းရှိနေရပါ။ဒေသဖွံ့ဖြိုးရေးအတွက်ဆိုပြီးဝင်ကြီးချုပ်တွေကိုလှူဒန်းတဲ့ရန်ပုံငွေတွေကိုနောက်အစိုးရကိုမအပ်တာနဲ့တော့အလွဲသုံးစားလုပ်တယ်လို့ဆွဆွဲတာဟာဥပဒေနဲ့မညီဘူးလို့ဦးနန္ဒာလှမြင်ကပြောပါတယ
်။ဝင်ကြီးချုပ်ကိုဥတည်ပြီးတော့မှဖွံ့ဖြိုးရေးအတွက်လာရောက်လှူဒန်းတဲ့ငွေတွေဖြစ်တဲ့အဲ့ဒီအချိန်မှာဝင်ကြီးချုပ်တာဝန်ထမ်းဆောင်တွေပို့ဖို့ရဲ့စုပံငွေပေါ့သိတဲ့ဒီမှာကောင်းကောင်းအာဏာငွေကြီးတော့ငွေအာဏာရသူတိုင်းဖွံ့ဖြိုးတဲ့အတွက်လုပ်ငန်းဆောင်ရွက်ခဲ့တယ်လေ။အဲ့ဒီငွေတွေကိုကိုကျိုးစီးပွားအသုံးချခဲ့တယ်ဆိုရင်တော့ဒါဥပဒေရဲ့တမျိုးပေါ့။သူအဲ့ဒါသူတို့လောလောဆယ်လုပ်တာပါဆိုရဲဆွဆွဲတာမျိုးကကျတော့ဥပဒေထောက်လို့ပါပြီလေ။ဒီဝင်ကြီးချုပ်ရမှာအဲ့ဒီဖောင်ဒေးရှင်းထောင်လိုက်တယ်ထောင်ပြီးတော့ပုံရိပ်ဆက်လက်လုပ်သွားပြနေတယ်ဥရီနဲ့ပြည်ဆက်သူရှင်ဇာပြီးရောပေါ့မညီဘူးဆိုရင်တော့ဥရီကဆောင်ရွက်ပေါ့
ပြည်ထောင်စုအဆင့်အထူးစုံစမ်းစစ်ဆေးရေးစာသုံးလုပ်အဖွဲ့ကနေစစ်ဆေးပြီးမကွေးတိုင်းဒေသကြီးအတွင်းမှာကွာဟခဲ့တဲ့ဒေသဖွံ့ဖြိုးရေးရှင်ပုံငွေတန်ပေါင်း 9,000 တဲက 3,000 ကိုလက်ရှိအစိုးရထံပြန်လည်ပေးရဖို့တမနာရုံးကညွှန်ကြားထားပါတယ်ပြည်ထောင်စုအစိုးရကညွှန်ကြားထားတဲ့အတိုင်းဒီငွေတွေကိုပြန်ပေးဖို့ကိုလည်းဝင်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေကသဘောတူခဲ့ပြီးတန်ပေါင်း 800 ကိုတော့ကနေဦးပေးအပ်ခဲ့ပြီးဖြစ်ပါတယ်ဒီအဝိတိုင်းဒေသကြီးငွေကြေးကွာဟမှုကိုတော့စစ်စစ်ဆဲအစ်စ်မှသာဖြစ်ပြီးပြီးခဲ့တဲ့အစိုးရတာဝန်ရှိသူတွေကဒီငွေတွေကိုရယူခဲ့ခြင်းမရှိဘဲအီယာဝရီပညာကျမ်းမာဘတ်စုံပွပြိုတုတ်တရီဖောင်ဒေးရှင်းကိုငွေကြေးတန်ပေါင်း 9,000 ကျော်ကိုလှူဒန်းခဲ့ခြင်းဖြစ်တယ်လို့နေလုံးဝကြီးဟောင်းဥမမောင်ဝင်းကပြောဆိုထားပါတယ်ခင်ဗျာ
သရရှင်များရှင်ဒီဘက်ရမှာအပြောင်းလဲတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ဒီဘက်မှာတွားရပညာသင်ကြားခဲ့တဲ့သူတချို့ဟာအခုခါမှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်ကိုင်နေကြပါတယ်။ဒီလိုလုပ်ကိုင်တဲ့နေရာမှာသူတို့တွေအနေနဲ့ဘယ်လိုအခက်အခဲမျိုးတွေရင်ဆိုင်နေရပါလဲ။ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားနိုင်ပါပါလဲ။ဒီတစ်ပတ်စီရင်ကြတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးသွားမှာပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ချုပ်တင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်စီစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုယ့်ရဲ့သဘောထားအမြင်တွေကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့လို့ရပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။
ဒီကနေ့စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့နိုင်ငံတော်အသတင်းလောကတစ်ပုဒ်နားဆင်ရပါမယ်။ကုန်းလန်းရေလန်းပါဝင်တဲ့တရုတ်ရဲ့အဆင့်မြင့်ခေတ်သစ်ပိုးလန်းမကြီးစီမံကိန်းအကြောင်းပွဲထုတ်မဲ့ Belt and Road Forum ဆွေးနွေးပွဲကိုအမေရိကန်ကတက်ရောက်မယ်လို့တောက်ကြနေမှာကြေညာပါတယ်။တရုတ်ရဲ့အကျိုးကိုရှေ့ရှုထားတယ်လို့သုံးသပ်သူတွေမြင်နေကြတဲ့ခေတ်သစ်ပိုးလန်းမကြီးစီမံကိန်းမှာအမေရိကန်ပါဝင်လာတဲ့အတွက်အမေရိကန်အစိုးရရဲ့သဘောထားတွေကိုပို့ပြီးထုတ်ဖော်ပြောဆိုနိုင်မှာပါလား။ VOA သတင်းနောက် VR နဲ့ Cyber Radio ရဲ့သတင်းလွှာကိုမှတ်စုမြတ်မှုကတင်ပြမှာဖြစ်ပါတယ်
။တရုတ်နိုင်ငံဘေကျင်းမြို့တော်မှာမေလ14ရက်နဲ့15ရက်နေ့တွေမှာကျင်းပမယ့် Belt and Road Forum ထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်နိုင်ငံအကြီးအကဲ30နီးပါးတက်ရောက်ဖို့ရှိပါတယ်။ American Gale, Emiro Achambe, Matt Pontega Usane, American Gozale Pego, Selume, Lutajani Gave, Chinagi Vare, American Edion and Jaya Shigere, Gondre, the Botuni, Hugo, Topian, Ati Bigere, the Chinema, Tioya, a GJ Zone, Tandaman Sassanye, E. Apiare, Puema, American Gale, Pawe Melu, Piojagi Rava, Tionangani, Asha, She Elevai, Africane, Uyo Pago, Gonglan, Zilandune, Sedwe, Kete, Bula Maji, through a call, One Belt, One Road, Kabat Lanji Zhao, the Kavalo Adre Gondwe, Chum Yadwe Yashi Melo, Dionangang up Yoni Vare, Tabime, Tio Doye, a season up, Puinlin Yenta, whom she wulo, Lila Dreg up Yoja Vare, a two the Pien, America Lo, Pimio, Dota B Nanganwe Adre, Pelo Siway, a Chum Yadwe, Yamale, Suragale, Machimau, Tio Doye Simangiha, Tio Chogo da Sheshu Tabi, Nanganaga Lema, Dionangaha, Inaji and Nanga Pides Rago, Piata Nambo, Lode Simangi Pidelo, China's Asian Dream, Empire building along the New Silk Road to Resa Ogojita to Tom Miller got Tonta Tawari. A Jim Pola Maji Chow, Lungere Nepal, Janet Chirega, Uyoba Ati, Dio Gombia Sirigo, Gondwe Nanga the Lumio, a cook Gongla Nemaga, Jilamba Bawin Lare, One Belt, One Road, Kitty, Pola Maji Chow, Dio Doye Gondwe Siway Lunganrigo, Pianle Topa Namelo, Dio Gonsan Riga, Dio Bidurigo, Pioni Vare, Nanganaga Male, DC Mangama, Puban Bawin Nire, Nanganri Nine. A show machine Yabu, so be Swiss Honey Vare. Tabi me. DC Mangin aboard Dandia Shini Jare Nangan Rile, Miabia Shini Rilo, writers the Nintanadrin out Ben Blanchard Gabioare.
Western countries look at it and say, well, actually, we don't really know what this is about. China's given very few details.
And now, တေယုကအစည်းအဝေးဘာမှမပြောထားပါဘူးဒီစီမံကိန်းဟာတေယုနိုင်ငံအကျိုးအတွက်ပဲဖြစ်တယ်ကမ္ဘာကိုတေယုကလွှမ်မိုးဖို့ကြိုးစားတဲ့စီမံကိန်းဖြစ်တယ်လို့တချို့ကလည်းယုံကြည်နေကြပါတယ်ဒီဆိုစွဲမှုတွေအားလုံးကိုတေယုကတော့ခိုင်ခိုင်မာမာငြင်းဆန်နေပါတယ်သူတို့ရွေကြက်အပေါ်နားလည်မှုလွဲနေကြတာဖြစ်တယ်လို့တေယုကပြောနေပါတယ်ဒါကြောင့်တနင်္ဂနွေနေ့နဲ့တနင်္လာနေ့နေ့ကြာရင်နိုင်ငံပေါင်း29နိုင်
Kolangani Setwe Me One Belt, Jilangani Setwe Me One Road Simandine Patalo, Patawi Nangani Yale, Jotaya Muri, Shila Naimare, Tilanamo Machine, Pumuse Nangandoro Vemagaro, Tio Ye Jenny Myunga Muri, A Chega Sa Onwe, Pumuri Longandui Yashivo, A Togo, Jozo, Say Atani Javare, A Kulo Pumuse Nanganigo, Melon Baby, Swiss Honey, the Chainema. American Lu Pumio B Nanganinele, Tedet Jaja appears on Swinwe Shimbia Muri Lopolu Adelu, Beijing Achizai, Singwa Ganigi Center for Global Policy Ga, Nunjai Mu Paul Henliga, Vio Ego Biovari, Lunger and Nenidonga, Asha Achinga Sa O Yinim Yonam Muba, AIIB Titan Wego, Obama Asuyaga Matekebabu, AIIB Babwe Nanganwe Mam Yamanangale Bawi Mare. A cool tram as Uyagaro, Dionet, Sinka Sassambo, Lurelo, Amin Shibon Yare, Lule Duga Suvare, D for Ramma, American, Germany, Ne, Britain Luga, a soya goes a lerry, Dayo Jama Mo, Swinwin Puri, Puinlin Yendamu Shimelo, Mionin Javare, Dabime, Luke Wayne, Badalo, Weaver, Caniare, Gansangre, Bawinide, Abo, Soye Muri, Leshini Jarello, writers, the Nindau, Ben Blanchett, Gabiovare.
Some of the diplomats have expressed concern in private about the high prominence given to some leaders from countries with
Russia Thamda Vladimir Putin, Philippines Thamda Rodrigo Duterte do Pawin, Lu Queen and Pasabio, Anere Gonzamigu, the Suniwama, Tigdania, Pitarekisan and Pasabi, Suin Esura, the Yutuya, Sabu Simangu, Sumki Nigere, and Aungan, the Chuet Landman, Dira, Turu to the Johnny Yavare.
Tiyoduga, Dollar Billion Janeti, a Gonkami, Genitare. One Belt One Road Simangengo, Puerto Shimbia Medi Swinwe Ma, Deo Lare Nanganwe, Amin, Balau Dimbiaguin Yamales Ragaro, Sanjia Mapipare, Diodo Dragaro, Siboye Ya Atazi Yali, Betawi Nangaye, Deo Muri, Boshili Pitamo, Diodo Draga, Nataguan Ajoshira Pidelo, Dio Yea Lila Du Saisia, Dom Milaga, Pioarishin.
Masuma Montin Dagirava, Fuyani Tulune, Season in a Patalo, Vivan Jambigine, Titachin Tonyan, Swino. Email is burmese@voanews.com ကို စာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့၄စာက VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်အမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
VOA
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။VOA American တန်ကစနေနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 633ည၊လိုင်းနိုမီတာ40 kHz 9433ည၊လိုင်းနိုမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့မနေ့ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရမှာဖြစ်တဲ့အပြင်အမျိုးသမီးကဏ္ဍကိုနားဆင်ရဖို့ရှိသလိုသိပ္ပံနဲ့နည်းပညာကဏ္ဍတင်ဆက်တဲ့အခါမှာတော့
လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုဘောကို curiosity လို့ခေါ်တဲ့ကားစိတ်ရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာအဲ့ဒီပေါ်မှာအလုံးလုံး
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအဒီတာအာဘော်နဲ့သတင်းဆောင်မတွေကိုဒေါခင်မျိုးသက်ကမူရင်းအာဘော်မပြတ်တင်ဆက်ထားပါတယ
်မြန်မာနိုင်ငံမှာအတိုက်ခံတတရပါတီတဲ့ပေါ်ထွန်းလာတော့မယ်ဆိုတဲ့ဆောင်းပါးကိုတောက်ကြနေထုတ် The Interpreter မှာဆောင်းပါးရှင်နေရန်ဦးကရေးပါတယ်နှစ်ပေါင်း90ကျော်ဆင်အနာရှင်လက်အောက်နေလာရတဲ့မြန်မာနိုင်ငံမှာဒီမိုကရေစီလမ်းပြန်လျှောက်လာတဲ့2010ရွေးကောက်ပွဲနဲ့အတူပေါ်လာတဲ့ပါတီပေါင်းက90ကျော်ထဲမှာစစ်ဗိုလ်ချုပ်ကြီးရဲ့ USDP ကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီနှစ်ခုသာလှုပ်ရှားနေရကြနေအခုပါတီအစ်စ်တစ်ခုပေါ်လာနေပြီလို့အစချေထားပါတယ်ပါတီအစ်စ်ကိုထူထောင်သူက88မျိုးဆက်ကျောင်းသားတွေဖြစ်ပြီးလာမယ့်2020ရွေးကောက်ပွဲမှာဝင်ပြီးပြိုင်ဖို့အတွက်ဒီနှစ်ကုန်မှာမှတ်ပုံတင်မယ်လို့ကြေညာထားတာပါအခုလိုပါတီခွဲထောင်တဲ့အတွက်လွှတ်တော်ကဒီမိုကရေစီမဲရီဒီပါတီနဲ့ NLD အတွက်နှစ်ခုကွဲသွားပြီးငကိုကမှစစ်သားအစိတ်သားမဲရထားတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးကိုရှုံးသွားမှာတချို့ကစိုးရိမ်နေတာပါဒါပေမဲ့ NLD ရဲ့ဒီမိုကရေစီမကျတဲ့အုပ်ချုပ်မှုတချို့ကိုမဲဆန္ဒရှင်တွေစိတ်ပြတ်နေကြတယ်လို့ NLD ထိန်းချုပ်တဲ့လွှတ်တော်ဟာခေါင်းတော်ညင်ဖြစ်နေတာမို့မန္တန်ကြီး၃ရက်အတွက်ထိညှိပေးမဲ့တတ္တရာပါတီတည်းလူနေတယ်လို့ဆောင်းမရှင်ကတုံ့တက်ပါတယ်။ဒါအပြင် NLD မှာဒေါ်စုမရှိတော့ရင်ကြံလူတွေချာခေါင်းဆောင်မှုတွေပြိုင်ကြတော့မှာမို့အဲ့ဒီအချိန်မှာ USDP နဲ့စစ်တပ်ကဖျားဝင်ခင်းမှာတည်ကြတော့မှာဒါကိုထိန်းဖို့လူနေပါတယ်တဲ့။ဒီမိုကရေစီပါတီတည်းဖြစ်လာစေဖို့အတွက်88ကျောင်းသားပါတီကလှုပ်တဲ့နဲ့အချက်၃ချက်ကိုလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံမှာအရင်သမရရဲ့နိုင်ငံရေးအကြံပေးတွေဥဆောင်တဲ့ USDP နဲ့ NDP တို့ကလွဲလို့ရှိတဲ့ပါတီပေါင်း90ကျော်မှာနိုင်ငံရေးသဘောတရားမရှိတယ်လို့ NLD ကိုယ်တိုင်တောင်သူ့နိုင်ငံရေးသဘောတရားကိုရှင်းရှင်းထုတ်မပြောနိုင်ပါဘူးလေ။ဒါကြောင့်ပထမအချက်ကနိုင်ငံရေးသဘောတရားပေါ်မှာအခြေခံတဲ့ပါတီဖြစ်စေခြင်းလေလို့ဆိုပါရစေ။နောက်တစ်ချက်က USDP က NLD ကပါတိုင်းရင်းသားပြည်နယ်တင်ပြရေးပဲဦးစားပေးနေတာမျိုးစီးပွားရေးအခုအစိုးရတက်လက်ထက်ရာနှုန်း30လောက်ကျသွားတာမျိုးပါတီတည်နေတဲ့စီးပွားရေးကိုဦးစားပေးတယ်ပါလေ။နောက်ဆုံးချက်ကဒီမိုကရေစီစောင့်ဝင်တွေခိုင်မာအောင်လုပ်ဖို့လိုနေတာလို့ထောက်ပြပါလေ။ဒါစုကိုလူကြိုက်များတာဟာဘာနဲ့မှနှိုင်းမရတဲ့အတွက်ပါတီတဲ့အနေနဲ့အစိုးရတဲ့ဖွဲ့ကိုစိတ်ကူးမမြင်ပါနဲ့တဲ့။ဒါအပြင်တိုင်းသားဒေသတွေမှာတွားပြီးအရေးခံဖို့လည်းမပြန်သင့်ပါဘူးတဲ့။ပါတီတဲ့အနေနဲ့အောက်ခြေလူရန်စားတွေကြားဒီမိုကရေစီခိုင်မာအောင်ဒေသရွေးကောက်ပွဲတွေမှာပါဝင်ရင်အစံလာရအားနဲ့နေတဲ့နေရာလက်တွေကိုဝင်ပြီးဖြစ်ပေးခံကြောင်းနဲ့ဒီပါတီရခီးချန်ကိုရဲရဲရင်ကြော်ဖြတ်လာတဲ့88မျိုးဆက်တဲ့တွေတီထောင်တာမို့မြန်မာအနာဂတ်အတွက်တားရှိခမ်းမဲ့ဒီမိုကရေစီကိုဖော်ဆောင်နိုင်မယ်လို့ညွှန်းတဲ့ကြောင်းလည်းရေးသားထားပါတယ်။ It only takes one terrorist ဆိုရပြောကြတဲ့အတူမြန်မာနိုင်ငံကမွတ်စလင်တွေကိုဝေဖန်တဲ့ဗုဒ္ဓဘာသာဖုံးတော်ကြီးနဲ့တွေ့ဆုံခဲ့တာတွေကိုဆောင်းမရှန်မရီလာအိုပန်ဟင်းကမေလ7ရက်နေ့ထုတ် The Guardian မှာရေးပါတယ်။ဒေါ်စုကဘင်္ဂါလီတွေကိုကူညီခြင်းပေးမဲ့သူကတားထားတယ်လို့ဆိုရဲတိုင်းမဂ္ဂဇင်းမှာအကျန်းဖက်ဝါဒီမျက်နှာဖြစ်နေတဲ့ညနှဖုံးဖော်ပြတာခံရတဲ့သူအရှင်ဝိရသူရဲ့ပြောစကားနဲ့အစအချီထားတာပါအမျိုးနဲ့ဘာသာကိုကာကွယ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့မဘာသာကိုဥဆောင်ဖုံးကြီးတစ်ပါးဖြစ်တဲ့အရှင်ဝိရသူရဲ့မဆိုးရင်ကြောင်းတိုင်မှာချိတ်ထားတဲ့ဓာတ်ပုံတွေထဲမှာမွတ်စလင်တွေတိုက်ခိုက်တာခံရပြီးသွေးလင်းလင်းဖြစ်နေတဲ့ဗုဒ္ဓဘာသာဝင်တွေရဲ့ပုံတွေကိုတွေ့ရပါတယ်တဲ့မြန်မာနိုင်ငံရဲ့လူရေ54%မှာမွတ်စလင်ဥယျာဉ်5ရာခိုင်နှုန်းပဲရှိနေပေမဲ့ Anong nengen lima soya o jempe wari diao jau te sunwa du amyabya shini ra mo. Myanmar nengen dwe damyo mapsit sebo. Buddha bada myochit diyan e tari bini ra lu le pyo jau ke baare. Jekhan yi ma Bangladesh peka la du riha diyaomun la yao du re lu. Asuwa ne tatu khanyu ta da lu. Yekhan di ta ma dhukha de kunyi upa riha le. Dhukha de riko dong cha bi. Duru eke duru kao te ni re lu kweba maare. Agu lu muslim riko mhne te bime. Kutui la su de chenpo ma mita thabu ne. Chiniyama kurang wimpi kanzaji bu hore deyagu nagea baare lu yita thabare.
Kabam idea di dega nyamabi chauntin jabi kurikaro. American idea to ingle dingan lagu dolala tanga pochama pipare kina.
Dinimnedwe dimpia bime idiom atungaro.
Feeling blue.
Go dimpia bima pipare. Salumbanga. F-E-E-L-I-N-G. Feeling ga khan za ni ya da blue blue ga pya yang so lo sikwai thung ye dai ya ithe be ga ro pya yang ko khan za ni ya da phit par de di tong ga timor lok ga ni sin tet la de lo su par de timor zin ni ne pin ne khi thwe ni dong timor captain da ma mho a ya shi tu song ge de so yin tha ni a pyan khi sin ma alan pya thu ya de delete da ma mho ywet dai ko a pya tou ya de she delete ga ni sin tet la de lo su par de da chang di idiom me adibe ga ro sait ma kaung phit ni da sait sin ye ni da lwan swe ni da ko su lo par de di tong ne pat tet lo josh ko pi de u ma ko le la chi cha ya aw ma
I'm feeling blue because my dog died yesterday
chino in ya khwe li mne ga ti twa ro chino sait ma kaung phit ni de bya lo adibe ya par de Josh ko pi de u ma ko naw khaw li la chi cha ya aw ma
I'm feeling blue because my dog died yesterday.
Say ma kaung phit ni da, sait sin ye ni da, lwan swe ni da ko idiom atong ya belu pyo mle.
Feeling blue.
Lo pyo lu ya ba le. A da ga do di ni mne twe tin pya ke de idiom atong me phit par le.
American idiom to English dingan sa ri ko view ye mne khin nai ma dolala tan pho cha pi ni da phit par de aku ro amyo thami kana a le ba khnya myanmar nengan ma ain naw shin amyo thami 5 u cha si ma to u ha ain twin a chan phat mu ko khan ya de lu chan ma yin ne a ga sa yi san ya win yi thana ga cha da pri ni ga thauk pyan ne 2056 asin kan da ma phaw pya tha ba de ain twin a chan phat mu ani tha belu shi ba da le a so song dan ko be du ri khan sa ja ya ba da le di tan ya zu ga ni belu yong thwan
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger.
Domestic violence to Korea. In we jump him uha. ချီကန် လူခွေးကို ချုပ်ဖောက်ရာ ရောက်ပြီး အမျိုးသမီးတွေ ကလေးတွေ နဲ့ လူ အဖွဲ့အစည်းတွေ အတွက် ဂျမ်မာရေး ဘဝ နေထိုင်မှု နဲ့ စီးပွားရေး အတွက် ထိခိုက်စေတယ် လို့ 2015 နဲ့ 2016 ခုနှစ် အတွက် မြန်မာနိုင်ငံ ဂျမ်မာရေး နဲ့ အားကစားဆိုင်ရာ ဝန်ကြီးဌာနက ထုတ်ပြန်တဲ့ အစီရင်ခံစာမှာ ဖော်ပြထားပါတယ် ဂျမ်ပမှုနဲ့ ပတ်သက် လို့ အသက် 55 နှစ် နဲ့ 49 နှစ် ကြား မြို့သီးပေါင်း 4563 ဦးကို စစ်တမ်းကောက်ခံခဲ့ရမှာ အင်တောင်ရှိ အမျိုးသမီး 5 ဦးကြာစီမှာ တဦးဟာ ခင်မွန်းဖြစ်သူရဲ့ ကိုတိလျောက် ဇောကားမှု လိင်ပိုင်းဆိုင်ရာ ဒါမှမဟုတ် စိတ်ပိုင်းဆိုင်ရာ နှိမ့်ဆက်မှုကို ခံကြရတယ် လို့ လည်း ထောက်ပြထားပါတယ် ခင်မွန်းဖြစ်သူက ခုလို နှိမ့်ဆက် ဇောကားမှုဟာ အသက် အရွယ် 55 နှစ် 19 နှစ် အတွင်းမှာ 20 ရာခိုင်နှုန်းရှိပြီး 40 နဲ့ 49 နှစ်ကြားမှာတော့ 20 ရာခိုင်နှုန်းရှိတာဖြစ်ပါတယ် အိမ်နောင်ကွာရှင်းထားသူတွေ မုတ်ဆိုးမှတွေကြားမှာတော့ တချိန်က ခင်မွန်းတွေရဲ့ နှိမ့်ဆက်မှုကို ခံရတဲ့ အမျိုးသမီးတွေဟာ 42 ရာခိုင်နှုန်းရှိပြီး အိမ်တောင်ရှိ အမျိုးသမီးတွေကြားမှာတော့ 19 ရာခိုင်နှုန်းရှိတာဖြစ်ပါတယ် ဒါအပြင် အနည်းဆုံး ကလေး 5 ဦးရှိတဲ့ အိမ်တောင်ရှိမှတွေကြား နှိမ့်ဆက်ခံရမှုဟာ 32 ရာခိုင်နှုန်းရှိပြီး ကလေး 4 ယောက်အောက်ရှိသူတွေကြား နှိမ့်ဆက်ခံရသူတွေကတော့ 27 ရာခိုင်နှုန်းရှိပါတယ် မြန်မာနိုင်ငံမှာအိမ်နောင်ဘက်ရဲ့နှိမ့်ဆက်မှုတွေအများဆုံးဘယ်ပြည်နယ်မှာဖြစ်ပါသလဲ ရခိုင်ပြည်နယ်မှာ54ရခိုင်နှုံးနဲ့တနင်္သာရီတိုင်းမှာ40ရခိုင်နှုံးရှိပြီးရန်ကုန်နဲ့မန္တလေးတိုင်းတို့မှာတော့12ရခိုင်နှုံးတွေရှိတာတွေ့ရပါတယ်။ဒါ့အပြင်အမျိုးသမီးတွေအနေနဲ့ပညာအရေးချင်းနယ်လီငွေကြေးချို့တယ်လီပိုနှိပ်စက်ခံရလေဖြစ်ပါတယ်။ဒါ့အပြင်ဇနီးတွေကိုနှိပ်စက်ညှိမှန်ရမှာအရက်တောက်တဲ့ခင်မွန်းတွေတဝက်နီးပါးဟာနှိပ်စက်လီရှိပြီးအရက်မတောက်တဲ့ခင်မွန်းတွေကြားနှိပ်စက်မှုဟာ14ရာခိုင်နှုန်းရှိပါလေခင်မိုးနေနဲ့ဇနီးပေါ်ထိ ंछ ုပ်မှုပိုကြီးလေပိုနှိပ်ဆက်မှုနှုံများလေပဲဖြစ်ပါလေဒါအပြင်ခင်မုန်းကိုကြောက်ရတဲ့ဇနီးတွေကနှိပ်ဆက်ခံရတာ87ရာခိုင်နှုန်းရှိတယ်လို့လည်းစီရင်ခံစာမှာထောက်ပြထားပါလေအိမ်တောင်ရှိမျိုးသမီးတွေနဲ့ခုလိုအိမ်တွင်းအချမ်းဖက်မှုတန်းခံနေရတာကြောင့်ကာယနဲ့စိတ်ဆင်းရဲမှုတွေခံကြရပြီးလက်ရှိအခြေအနေကနေစီးပွားရေးသာသမီရေးလူမှုရေးကြောင်ရုံးမထွက်နိုင်ကြပဲအခြေအနေကိုလက်ခံတာစိတ်ရှည်ပြီးတည်ခံတာနားလေခွင့်လို့ပြကြတာတွေရှိတယ်လို့လည်းအစီအခံစာမှာထောက်ပြထားပါတယ်။ရခိုင်တိုင်းရင်းသူမတ်နွေဦးကတော့ထိုင်းမြန်မာနယ်စပ်ကနေအမေရိကန်ပြည်ထောင်စုမှာဒုက္ခတွေဖြစ်လာရောက်ခြေချခဲ့သူဖြစ်ပါတယ်။သား၃ယောက်မိခင်ဖြစ်သူမတ်နွေဦးအနေနဲ့အိမ်တွင်းအကျန်းဖက်ခံရသူဖြစ်ပေမဲ့လို့လည်းဒီအခြေအနေကနေရုံးထွက်ပြီးသူဘဝရည်တည်နိုင်အောင်ဘယ်လိုကြိုးပမ်းခဲ့တယ်ဆိုတာကိုဆက်ပြီးတင်ပြလိုပါတယ်
။စိတ်ပွေထေကပြေးလာရတဲ့သူကဒီနိုင်ငံရောက်ပြီးမှပဲဒီမိသားစုရဲ့စိတ်ပွေမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်။ဒီလိုရဲ့အကျန်းဖက်မှုထင်းမှာကျမကလေးတွေကိုမကြည့်စေချင်ဘူး။အကျန်းဖက်မှုတွေကိုမသိယူစေချင်ဘူး။မိဘဟာကလေးတယောက်ရဲ့လက်ဦးဆရာဖြစ်ပါတယ်။မကောင်းတာတွေကိုစစ်စစ်ကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲ။အဲ့ကျွန်မကိုကိုမေးတာပေါ့နော်ကျွန်မကဒီခလေးတွေသုံးယောက်နဲ့ဒီအမေရိကမှာရောက်လာတဲ့ရှိမှာမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုတ်တပက်ခလေးသုံးယောက်ဒီတောင်ဝိုင်းအရင်အရေးကြီးပါတယ်အဲ့ဒါကြောင့်ကျွန်မအခက်ခဲတဲ့အချိန်မှာနေစဉ်နဲ့တူပေါ့နော်ဖြတ်ကျွတ်နေရပါတယ်တနည်းနည်းနည်းနောက်ပိုင်းမှာတော့ခုကတော့ပါကြပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေမကြဘူးပဲအရင်အရေးကြီးတယ်ကျမရေဆုံးဖြတ်ချက်ကျမခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘလို့မျိုးခက်ခဲမှုဖြစ်ဖြစ်ကျမဘွားကိုကျမရုန်းခံမင်းလို့ဆုံးဖြတ်ထားပါတယ
်အဲ့လိုဆုံးဖြတ်ချက်ကိုပမိန်နေနေချပြပါတော့နော်ဒီအိမ်တွင်းရဲ့အကျန်းဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကြိုးပမ်းရမှာပေါ့နော်မတ်နွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရက်တွေပေါ်ကအများခက်ခဲရှိပါတယ်ဒါပေမဲ့ကျမမှာဘာရည်ရှိများရှိလဲဆိုတော့ကျမဆိုရင်ငယ်ငယ်လေးကပဲကျမရခိုင်ရိုးရာရင်ကြီးမှုရက်ကန်းတွေကိုကျမရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးကျမစီးပွားရေးတစ်ခုကောင်းကောင်းအောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီစီးပွားရေးနာမည်ကတော်တော် weaving through change လို့ခေါ်ပါတယ်အဲ့ဒီမှာဘာလုပ်နေလဲဆိုတော့လောလောဆယ်ကိုလေးရက်ကန်ရဲနေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကိုလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှဘာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်ခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကသုံးချစေရှင်နေပြီးရင်ကကျွန်တော်ရိုးရာဒလေကိုလေခံသိစေရှင်နေဘယ်နေရာပဲရောက်ရောက်ပေါ့နော်အခုရက်ကန်လေးရဲနေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ San Francisco Bay Area မှာဆိုရင်ตัวเมียๆสิบาเล
ยอะคูโลบ่เนาะ weaving through change กันนี่ปรมาดิอเปียงเล่กูพอส่งผู้กูเนี่ยถูกบ่เนาะตะชาหลูดิโหเลยนี่ดองเหี่ยวไปเนี่ยก็นี่ปรมาฉิ่งเนี่ยมาเป็นมัดหน่วยอูเปาะปะเฉยอะยะบ่เนาะญาติနိုင်ငံบาวินกบ่าตะบ้ามาအမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
။တယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူး။ရှင်းလိုက်တော့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့မျိုးသမီးတွေ။ဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူး။ဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတက္ကပါလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံလေးနဲ့တယောက်တယောက်ကာကွယ်သွားမယ်၊ကုညီသွားမယ်၊အစိုးရသာမဟုတ်ဘူးပေါ့နော်။လူတိုင်းလူတိုင်းမှာတာဝန်ရှိရတဲ့ဒီ campaign ဒီလိုနေပါတယ်။တော်တော်များများလူကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူး။ဘာလို့လဲဆိုတော့ရှင့်တယ်။ဘယ်နေရာပါပြုတ်ကလေးအဖိုင်ဝိုင်းပါပြုတ်မလဲ။ကျမပြောချင်တာကကျမအတက်ပြုတ်နေတာမဟုတ်ဘူး။ဒါပြုတ်နေတာကကျွန်မဘီအားလုံးအကျိုးရှိဖို့အတွက်ပြုတ်နေတာ။ကျွန်တော်အဖိုင်ဝိုင်းတစ်ခုလေးအကျိုးရှိဖို့အိုင်ဒီအတွက်အကျိုးရှိဖို့အတွက်ပဲပြုတ်နေတာပါလို့ပေါ့နော်။ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာတယ်။လူလူများများကကိုသားသမီးကိုသားမယားကိုသူကိုသမီးကိုမိမကိုအဖိုင်ဝိုင်းကိုချစ်တာပဲ။ဆိုတော့ချစ်တဲ့လူတွေကြတော့ပုံပြီးလေဟာဘောပဲကလည်းဟာဘောပြောပြရတယ်ဖြစ်ပါတယ်
ဓာတုပဲပေါ့နော်မတ်နွေဦးတို့မျိုးအင်းဝင်းချမ်းဖက်မှုအခက်ခဲတန်းခါစီပီခံရတဲ့ အမျိုးသမီးတွေအနေနဲ့ပေါ့နော်ဘယ်လိုအကောင်းဆုံးအကြံပေးချင်ပါလဲရှင်
အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောက်အမေရိကန်မပြောနဲ့ဘယ်နေရာပဲရောက်ရောက်စိတ်သက်ခိုင်မာဖို့နဲ့ကိုယ့်ကိုယ်ကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုယ့်အဆိုင်ဝန်းကိုကာကွယ်ဖို့တကစိတ်သက်အရာပြင်ဆင်ဖို့လိုပါတယ်ကြည့်လိုက်ပါမိသားစုတွေများများရောက်လာတဲ့လူတွေကစိတ်ပွေထေးတာပဲအန်ဒီတွေအများကြီးကိုပေါင်းစံတော့သနက်ဆန်လေးထေးကသူတို့က re traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အစ်စ်အဆိုင်ဝိုင်းအလုံးမရှိဘူးနေရာအသိမရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်တက်ရေးရရဟာအရန်ကိုခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်တက်ခိုင်းမှာဖို့လို့လေဒီလေဒီမှာဆက်ပြီးဝေချုံနေရမယ်ဒီထက်ကြီးတယ်ကိုဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူးစိတ်တက်မကြဘူးပဲโอเคရှင့်ကိုဆက်သွားမယ်ဆိုပြီးအဲ့ဒီကိုပဲစိတ်တက်ကိုခိုင်မာစေရမယ်လူဘွားရဲ့အဲ freedom ဆိုတာကအဲ့ဒီထဲမှာပါလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်နံပါတ်1ပေါ့နော်ကိုယ့်ကိုလွတ်မြောက်အောင်မကြိုးစားနိုင်ရင်တော့ကိုယ့်ကိုလွတ်မြောက်တဲ့အတိတ်တွေဟာကိုယ်တိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူလည်းလွတ်မြောက်လို့မရဘူးသားသမီးတို့လည်းလွတ်မြောက်လို့မရဘူးဆိုတော့ကိုယ့်ကိုယ်နဲ့ကသိရမယ်freedom ဆိုတဲ့ baby ကဘာလဲဆိုတာကိုနံပါတ်1သိရမယ
်။ဘယ်လိုဦးပါသား3ယောက်ရှိတယ်ဆိုတော့ခုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့။သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်မှာပေါ့နော်သူတို့အတွက
်။အာဟောက်ပါရန်ဒီဒီဟောက်ပြောပြမယ်ဆိုရင်လေဒီမှာအသားလုံးကဆိုတော့ကိုပထမတုန်းကစိတ်တက်ကြပါတယ်။ခလေးကောင်ကလည်းဘလူရက်တရားမလဲပေါ့နော်။ဆိုတော့ကြောက်တယ်
။ Okay
။နောက်ကြတော့ကြည်လာတော့လေဟာကျမကတော့ဒီဖြစ်ဖြစ်တယ်ဖြစ်နေတာကကျမ၏အာနေရှင်တော့ဟုတ်ပါဘူးကျမ၏အာနေရှင်ကြောင့်ပဲကျွန်တော်မိသားစုတွေခဏလေးပဲဒုက္ခရောက်တာပ
ါ
ဒါပေမဲ့သားသမီးတွေဟိုခြေပြီးသားသမီးတွေအောင်းမြင်လာတယ်ချမ်းသာလာတယ်ထူးချွန်လာတဲ့ကလေးတွေဖြစ်လာတော့ဟိုအဲ့ဒါတွေကိုပီတိကြပြီးကျမအရန်ကိုဝန်းစားတယ်ကျမပေါ့နော
်မိခင်တယောက်ဒီနေ့ဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေကအားလုံးပဲရုန်းကန်ရကျွတ်နှက်သွားတာပေါ့နော်
နဲ့ပါလေမရှိကလေးဟိုခက်ခဲတာရှိမှာပဲလက္ခဏာမရှိတော့ဘူးအခုကအလုံးခက်ခဲတွေကိုကြော်လွားနိုင်မလို့ပဲယုံကြည်ပါရဲ့
You can bend but never break me cause it only serves to make me more determined
တော်လလန်တန်ရဲ့မျိုးသမီးကဏ္ဍကိုနားဆင်ရပြီးမှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီဒေါခင်မျိုးသက်ကတင်ဆက်ထားတာပါ
ငါကြိုးပေါ်မှာစူးစမ်းလေ့လာဖို့အတွက်2020မှာစတင်တဲ့ဂျိုးပေါ်သွားယာဉ်တွေမှာမောင်းသူမဲ့လေယာဉ် UAV drone ယာဉ်တစ်မျိုးကိုပါထည့်သွင်းပေးလိုက်ဖို့အတွက် NASA ကပြင်ဆင်နေပါပြီ။ထည့်ပေးလိုက်မဲ့မောင်းသူမဲ့ MHS လို့ခေါ်တဲ့အင်္ဂါဂျိုးပေါ်သုံးရဟတ်ယာဉ်ကလေးအကြောင်းကိုဒီတစ်ပတ်မှာပြောပြပေးပါပါ။အင်္ဂါဂျိုးပေါ်မှာအခုလွှတ်တင်ထားတဲ့စူဇန်လီလာရဲ့ဆက်ရုပ်ရင်းကလေးတွေဟာစမ်းပြီးတောင်းနေရတဲ့အတွက်ပိုပြီးအဆင်ပြေအောင် NASA ကစီစဉ်နေတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပါတယ
်။လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုပေါ်ကို Curiosity လို့ခေါ်တဲ့ကားဆက်ရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာအဲ့ဒီပေါ်မှာအလုံးလုံးနိုင်ခဲ့ပါတယ်။ခုလောလောဆယ်ဒီ Curiosity ဆိုတဲ့ Robot ဆက်ရုပ်ကလေးကစမ်းပြီးတော့တောင်းနေရတဲ့အခါကျတော့အချိန်ကုန်ပြီးတော့လို့အပ်တဲ့သိပ္ပံအချက်လက်ကိုမရနိုင်ဘူးဖြစ်နေ။ဒါကြောင့်ဆက်ရုပ်ကလေးသိပ္ပံအချက်လက်စုဆောင်းဖို့အတွက်ကိုစပြီးတော့လှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပိုကောင်းမယ်ဆိုတဲ့အစီအစဉ်ရှိခဲ့ပါတယ်။အဲ့ဒါ1990လောက်ကျေက NASA ကနေပြီးတော့ဒီကင်းထောက်လေမြန်လေးတွေကိုပြန်ဖို့အတွက်စီစဉ်ရောဒီဇိုင်းရောအမျိုးမျိုးလုပ်ခဲ့တယ်။အာဒါပေမဲ့မလုပ်ဖြစ်ခဲ့ဘူး။အဲ့တော့2020အင်္ဂါဂျိုဆက်ရုပ်ယင်ကလေးပေါ့နော် Mars 2020 Rover Mission လို့နာမည်ပေးထားတဲ့အဟုပြစ်တင်မှာဖြစ်ပါတယ်။အဲ့ပြစ်တင်တဲ့အခါကျတော့အခုဘာလုပ်ထားလဲဆိုတော့ NASA နေပြီးတော့ MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာဂါတာသိပ္ပံဌာနကိုရနေပြီးတော့ကြိုးစားနေပါတယ
်။ NASA ရဲ့ Jet Propulsion Lab ကသုတေသနပညာရှင်တဦးဖြစ်တဲ့မတ်မီမီအောင်က2015မှာသူတို့ရဲ့သုတေသနအဖွဲ့ကနေတင်သွင်းတဲ့2020လွှတ်တင်မဲ့ Rover ယာဉ်မှာထည့်ပေးလိုက်မဲ့ MHS မောင်းသူမဲ့ drone ယာဉ်အကြောင်းကိုအခုလိုရှင်းပြပါတယ
်။ It's going to scout ahead of a planetary surface rover to provide high-risk high-resolution aerial images. Okay, so the thought is for a high-resolution camera to complementary to a rover, you know, be able to fly far ahead of the rover to get high-definition
images. မောင်းသူမဲ့ drone ရင်ကသူ့မှာတက်ထားတဲ့ကင်မရာနဲ့ကောင်းကင်ဓာတ်ပုံတွေရိုက်ပို့ပြီးကြိုတင်ပြီးတော့စူးစမ်းပေးမှာပါမောင်းသူမဲ့ drone ရဟတ်ရင်ကကြိုပြန်တန်းပြီးပို့ပေးတဲ့ပုံတွေကို rover မှာရှိတဲ့ဆက်ကစစ်ဆေးပြီးတော့သိပ္ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာသူတေသနအတွက်သွားတင်နေဘယ်နေရာကိုတော့မသွားတင်ဘူးဆိုတာကိုစုံပြတ်နိုင်မှာဖြစ်ပါတယ်အခုလိုသိပ္ပံဆိုင်ရာလေ့လာရေးအတွက်ရောစူးစမ်းစစ်ဆေးမှုတွေအတွက်ပါအကောင်းဆုံးဖြစ်အောင်လုပ်ပေးနိုင်မှာပ
ါဒီ drone ရဟတ်ရင်ကိုစမ်းသပ်နေတာအခုအောင်မြင်နေပါပြီလို့ဒေါက်တာပရိသတ်ရှင်ကပြောပါတယ
် Mars helicopter ဖနက်ထဲတဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူက2ပေါင်လောက်ပဲလေးတယ်ဒါပေမဲ့သူ့ရဲ့ပန်ကာအတောင်ကပြက်ကဘလောက်လဲဆိုလို့ရှိရင်4ပေလောက်ကိုရှိပါတယ်အကြီးဆုံးလုံနိုင်တဲ့အရွယ်ကဖနက်ထဲတဲ့ဘူးတာလောက်ရှိပြီးတော့တနေ့ကို3မိနစ်လောက်ပဲပြန်တန်းချိန်ရှိတယ်တနေ့ကိုမိုင်ဝက်တာတာခီးလောက်ပဲရောက်နိုင်နဲ့ဒီ helicopter လေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီ
အင်ကာတူရဲ့ဝင်းကျင်အခြေအနေဟာကဘာမြေနဲ့တိတ်ကိုကွာခြားတဲ့အတွက်အခု drone helicopter ကိုတိဆောက်ရတာဟာအခက်ခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့ပြောပါတယ
်အင်ကာတူရဲ့ရေမြေရာသီဥတုအခြေအနေကအစလုံးဝကဘာနဲ့မတူပါဘူးအင်္ဂါဂျူရဲ့မြေမျက်နှာပြင်ရေပူကအပူချိန်ကအနှုတ်83ဒီဂရီစင်တီဂရိတ်ရေခဲအောက်မှာနော်အဲ့လောက်အေးပြီးတဲ့အခါကျတော့ကမ္ဘာဆွဲအားရဲ့၃ပုံတစ်ပုံနဲ့ရှိပါတယ်အဲ့တော့ကမ္ဘာဆွဲအား၃ပုံတစ်ပုံဆိုတော့ကမ္ဘာပေါ်မှာလူတစ်ယောက်ကဖျက်မြပေါင်နေရ120လောက်လေးတယ်ဆိုပါစို့အင်္ဂါဂျူပေါ်မှာသူက45ပေါင်ပဲရှိတယ်အဲ့တော့ဆွဲအားနေတဲ့အတွက်အချိန်နည်းနည်းနဲ့အလွယ်တကူထိုးတက်ပြတ်နိုင်မယ်ပေါ့နော်အဲ့လိုထင်ခဲ့တယ်တကယ်တမ်းသွားတိုင်ကြည့်တဲ့အခါကျတော့ကဘာလီတူအစ100ဆိုလို့ရှိရင်အင်္ဂါဂျူကဓာတ်တမ8ဆိုတော့တရာဂိုင်လုံးတော့မရှိဘူးအဲ့တော့ဟယ်လီကော်ပတာတို့လေမြန်တို့ဆိုတာကလေရှိမှသူကလေကိုစန့်ကျင်ပြီးတော့ဆွဲကျင်ပြီးပြန်ရတာပေါ့နော်အဲ့တော့ဒီလောက်တောင်လေမရှိတဲ့လေတူနဲ့တဲ့ဟယ်လီကော်ပတာနဲ့ဒီဇိုင်းလုပ်ရတာခက်ပါတယ်ဒီဟယ်လီကော်ပတာကို2020မှာ Mars 2020 robot ကားစက်ရုပ်ကလေးနဲ့သိပ္ပံအချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ဖွင့်လိုက်တာဖြစ်ပါတယ်လုံးကလေးစနှစ်လောက်ကလွတ်ခဲ့တဲ့ကားလေးနှင်းရှိပါသေးတယ်အဲ့ဒီဇင်းကဆိုလို့ရှိရင်တဲတဲ့နှစ်ပြီးတော့ဖုန်လေးတက်ပြီးလုံးဝတုံးလို့မရတော့ဘူးနောက်ဒီဇင်း curiosity နဲ့လုံနေပါတယ်အဲ့တော့အဲ့ဒါမျိုးမဖြစ်အောင်လို့တဲရှိသလားကြောက်ရှိသလားဆိုတဲ့ဟာကိုဒီ helicopter လေးကအရင်သွားကြည့်နိုင်တယ် curiosity ကအခုဒီဆက်စုတုံးပဲသိပ္ပံအချက်လက်တွေပြဿနာအဝေးမသွားနိုင်တောင်ဆန်းဆန်းမြောက်ဆန်းဆန်းနဲ့သွားရတာလေအဲ့တော့ဒီကင်းတောက်လေမြန်လေးရှိတယ်ဆိုလို့ရှိရင် तू က scouting အရင်လုပ်နေမှာပေါ့နော်လိုက်ကြည့်အဲ့ဒီပဲဒီနေရာမှာကြောက်ရှိတယ်ဒီနေရာမှာကြောက်တုံးရှိတယ်ဒီကြောက်တုံးကြီးအပြင်စိတ်ဝင်စားဖို့ကောင်းတယ်ဒါကိုလေ့လာမလားဆိုချက်ချင်းဆုံးဖြတ်ပြီးလို့ရှိရင်ခါတဲ့ direction ပေးလိုက်လို့ရဆိုတော့ဟိုသိပ္ပံအချက်လက်တွေစုဆောင်းဖို့အရန်ညံသွားလိမ့်မယ်ပေါ့နော်စိတ်ဝင်စားဖို့ကောင်းတာဆိုအင်္ဂါဂျူပေါ်မှာ GPS မရှိတဲ့အတွက်သူ့ရဲ့ကိုပိုင်မြေပုံစနစ်ကိုသူတို့ထွင်ထားတယ်အဲ့စနစ်အတိုင်းဒီကင်းတောက် helicopter လေးကသွားပြင်းပြန်ဖို့တရက်ကိုမိုင်ဝက်လောက်ပဲအပြေးလွှာတိုင်ပြီးတော့ပြန်လာပြီးသတင်းအချက်လဲစုပြီးနောက်နေ့ကြလို့ရှိဒီကားကိုဘယ်နေရာကိုဘလို့မောင်းပြီးတော့ဘလို့သိပ္ပံအချက်လက်တွေစုနိုင်မလဲဆိုတဲ့ဟာကိုရှာဖွေနိုင်တော့မှာဖြစ်ပါတယ
်အဲ့ဒီ2020ကားဆက်ရုပ်ကားတွေမှာဘာတွေပါလဲပြောပြပေးပါ
ဟို2020ကားလေးကအင်္ဂါဂျူရဲ့ရေမြေရာသီဥတုဓာတုပေဒရုပ်တဘောလေဖြည်းအားသူထိုင်းစားလေတူထဲမှာဘလို့အမှုန်နေရှိတယ်လေလေတူကဘလောက်အထိလေတိုက်ခတ်နေတယ်လဲဘူမိပေရာအချက်လက်တွေကိုချက်ချင်းလက်တွေ့အဲ့ဒီပေါ်မှာစမ်းနိုင်တဲ့ချက်တွေအများကြီးပါသွားမယ်ပြီးတော့ရောင်စင်တန်းဆက်တွေစပက်ထရိုမီတာတွေအများကြီးပါသွားမှာအဲ့တော့အခု curiosity လောက်တဲ့ဟာတဲ့ပို့ပြီးတော့အစင်းမြင့်တဲ့သိပ္ပံအချက်လက်တွေကိုအချိန်တူတူအတွင်းမှာအများကြီးရှာလို့ရမယ်အဲ့
တော့2030မှာလူလှုပ်ဖို့ပေါ့နော်
အဲ2030ကအစောဆုံးပေါ့နော်လူတို့ပြောတော့
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြင့်ပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်နော
်ဒေါက်ကင်မြို့တဲ့ရဲ့သိပ္ပံနဲ့မြင့်ပညာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာဗီဒီယိုကနေစနေမနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ကြေညာထားတဲ့ညီမချက်တစ်ခုကတော့
မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်နဲ့ပယ်ထိန်တာဒုံးကျည်ထုတ်လုပ်ရေးအစီအစဉ်ကိုဆွန့်လွတ်စေဖို့ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပေါင်း20လုံးလုံးဒီကြိုးပမ်းအားထုတ်မှုတွေကိုရပ်ဆိုင်းအောင်တန်တမာရေးနည်းလမ်းနဲ့ကျွန်တော်တို့ကြိုးပမ်းခဲ့ကြပြီးဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကလူညိုရေးကောင်စီမှပြောကြားခဲ့ပါတယ်။ချင်းချောက်မှုဟာတောင်ကိုရီးယား၊ဂျပန်နဲ့နောက်ဆုံးအမေရိကန်ပြည်ထောင်စုတို့အတွက်ပိုပြီးကြီးမားလာနေပါတယ်။မြောက်ကိုရီးယားဟာစမ်းသပ်ဖောက်ခွဲမှုတစ်ခုပြုလုပ်လိုက်တိုင်းအရှေ့မြောက်အာရှဒေသကိုမတည်ငြိမ်မှုနဲ့ကျယ်ပြန့်တဲ့ပြည်ပခန့်တွေစီတွန်းပို့နေပါတယ်။နိုင်ငံတကာအတိုင်းအဝန်အနေနဲ့မြောက်ကိုရီးယားပြဿနာကိုတုံ့ပြန်ကင်တွယ်လာခဲ့တာအချိန်ကြာမြင့်ခဲ့ပါပြီ။အဲ့ဒီနေ့ရက်တွေကိုအခုအခါရပ်ဆန့်ရတော့မှာဖြစ်ပါတယ်။ဒါကိုကျွန်တော်တို့ရခင်ကလည်းပြောခဲ့ပြီးဖြစ်ပေမဲ့အခုလည်းထပ်ပြောရမှာဖြစ်ပါတယ်။မဟာဗျူဟာအရစိတ်ရှည်တီးခန့်ရေးမူဝါဒဟာကုန်ဆုံးသွားပါပြီ။ဆက်လက်တီးခန့်နေရင်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားနိုင်ငံပေါ်ထွန်းလာရေးကိုလက်ခံတဲ့သဘောတည်းရောက်သွားပါလိမ့်မယ်လို့ဝန်ကြီးတလာဆင်ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားဒီအန်တီရဲကြီးမားတဲ့လမ်းကြောင်းကိုဆွန့်လွတ်အောင်ဖိအားသစ်တွေပေးရမယ့်အချိန်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတိုင်းအတွက်ကြားရောက်လာပါပြီ။မြောက်ကိုရီးယားကတစုံတရာမလုပ်ခင်အရေးယူဆောင်ရွက်ကြဖို့ဒီကောင်စီကိုကျွန်တော်တိုက်တွန်းလိုက်ပါတယ်လို့လည်းဝန်ကြီးတလာဆင်ကဆိုပါတယ်။ဝန်ကြီးတလာဆင်ကလက်တလောဆောင်ရွက်ရမယ့်လုပ်ငန်းစဉ်၃ခုကိုအဆိုပြုလိုက်ပါတယ်။နံပါတ်၁ကတော့မြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်ပြီးတာဝန်ရှိတဲ့လုပ်ငန်းအားလုံးကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံများအပြည့်အဝအကောင့်ထယ်ဖော်ဖို့ဒီတာဝန်ရှိမှုတွေထဲမှာလုံခြုံရေးကောင်စီဆုံးဖြတ်ချက်2321နဲ့2293တို့ကပြဋ္ဌာန်းထားတဲ့လုပ်ငန်းစဉ်အားလုံးပါဝင်ပါတယ်။နံပါတ်2ကတော့နိုင်ငံဒီအားလုံးမြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးဖြတ်တောက်ဖို့ဒါမှမဟုတ်လျှော့ချဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။တန်တမန်ဆက်သွယ်ရေးထိန်းချုပ်လိုက်တဲ့အတွက်မြောက်ကိုရီးယားလိုအပ်တဲ့အရင်းအမြစ်တွေဝင်ရောက်မှုကိုဟန့်တားနိုင်မှာဖြစ်ပါတယ်။နံပါတ်3အချက်ကတော့လုံခြုံရေးကောင်စီအဖွဲ့ဝင်အားလုံးကမြောက်ကိုရီးယားနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေလက်နက်နဲ့ဒုံးကျည်အစီအစဉ်တွေအတွက်ပံ့ပိုးပေးနေတဲ့လူပုဂ္ဂိုလ်တွေအားလုံးကိုပိတ်ဆို့မှုအသစ်တွေချမှတ်ရမှာဖြစ်ပါတယ်။ရှိနေသေးဖြစ်တဲ့ပိတ်ဆို့မှုအားလုံးကိုလည်းပုံမိုတင်းကျပ်အောင်ပြုလုပ်ဖို့လိုအပ်ပါတယ်။ဆက်လက်ပြီးမြောက်ကိုရီးယားအလုပ်သမားတွေစိတ်ဝင်လာမှုနဲ့မြောက်ကိုရီးယားရဲ့ပို့ကုန်အထူးသဖြင့်ကြောင်မီးသေးတွေကိုလည်းပိတ်ပင်ဖို့ဝန်ကြီးတင်လာဆင်ကတောင်းဆိုလိုက်ပါတယ်။ဒီကိစ္စမှာတရုတ်နိုင်ငံဟာဩဇာလွှမ်းမိုးမှုရှိတဲ့အခန်းကနေပါဝင်နေတယ်လို့ဝန်ကြီးတလဆင်ကဆိုပါတယ်။မြောက်ကိုရီးယားရဲ့ပြပကုန်သွယ်ရေးပမာဏ90ရာခိုင်နှုန်းနဲ့ပတ်သက်နေတဲ့တရုတ်နိုင်ငံအနေနဲ့အခုလုပ်နေတာတွေအပြင်ပုံမှုပြင်းထန်တဲ့လှုပ်ဆောင်မှုတွေပြုလုပ်လာလိမ့်မယ်လို့အမေရိကန်ပြည်ထောင်စုကမျှော်လင့်ကြောင်းလည်းပြောကြားသွားပါတယ်။နောက်ဆုံးအနေနဲ့နောင်ရန်စမှုတွေဖြစ်လာရင်နှီးမျိုးစုံကိုတုံးမယ်ဆိုတဲ့ရွေးချယ်မှုကကျွန်တော်တို့လက်ထက်မှာစုပ်ကင်ထားပါတယ်။ကျွန်တော်တို့ဟာပြဿနာကိုညှိနှိုင်းဖြေရှင်းလိုပါတယ်။ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်နဲ့ကျွန်တော်တို့ရဲ့မိတ်ဆွေတွေအားလုံးကိုမြောက်ကိုရီးယားကျူးကျော်မှုကကာကွယ်ဖို့အတွက်တန်တိထန်ချထားပါတယ်လို့ဝန်ကြီးတလာဆင်ကပြောပါတယ်။အခုချိန်ဟာမြောက်ကိုရီးယားနျူကလ িয়ার ကင်းမဲ့သောနိုင်ငံဖြစ်အောင်အကောင့်ထယ်ဖော်ဖို့အချိန်ကြာရောက်ပြီဖြစ်ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ကြည့်ပါပြီ
။အခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA အာဘုံမှအကြောင်းသိစေအပ်ပါရခင်ဗျာဒီကနေ့ညနေ 6:00 နဲ့ 9:00 ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ19.25 ရူကနေဖမ်းယူနားဆင်နိုင်ပါတယ်ခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါသမရဒေါ်နယ်ထရမ့်ဟာသူ့ရဲ့ဘေးဥပုံရုံးခန်းမှာဖြစ်စေသမရအင်ဗျူမှာအဲ့တန်တွေနဲ့ညစာစားချိန်မှာဖြစ်စေပြောစကားတွေကိုအတန်ဖန်ထားမှုရှိမရှိပြောဆိုဖို့အတွက်သမရအင်ဂျူကညှင်းဆို့လိုက်ပါတယ်။သမရထရမ့်ကတောက်ကြံနေမှာသူ့ရဲ့ Twitter စာမျက်နှာကနေဒီနှစ်စမ်းပိုင်းကပြည်တော်စုစုံစမ်းဘူရို FBI ညွှန်ကြားမှု James Comey နဲ့သူ့ရဲ့တီးခြားဆွေးနွေးမှုတွေကတခုကိုလျှို့ဝှက်အတန်ဖန်ထားတယ်ဆိုရယ်ပုံမျိုးရေးသားမှုကနေအငင်းပွားမှုတွေတိုးလာတာဖြစ်ပါတယ်။ Britain နိုင်ငံကချမ်းမိုင်ဝန်ဆောင်မှုစနစ်နဲ့ Spain က Telecom ဆက်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေအပါအဝင်ကမ္ဘာတဝန်းနိုင်ငံအတော်များများအပေါ်မှာတောက်ကြံနေက Cyber တိုက်ခိုက်မှုခံရပါတယ်။စေယုံတွေရဲ့ကွန်ပျူတာတွေကို ransomware လို့ခေါ်တဲ့ virus software တွေဝင်ရောက်ပြီးပြန်ပေးငွေကိုမပေးမချင်းကွန်ပျူတာသုံးလို့မရအောင်ထိန်းချုပ်တဲ့အနည်းနဲ့တိုက်ခိုက်ခံရတယ်လို့ British မျိုးသားချမ်းမာရေးဌာနကပြောပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာတနင်္လာနေ့စတင်တဲ့ Belt and Road Forum ထိပ်သီးဆွေးနွေးပွဲကိုရုရှားသမ္မတ Vladimir Putin နဲ့တက်အောင်မှာဖြစ်ပါတယ်။အာရှအရှေ့လယ်ပိုင်းအာဖရိကနဲ့ဥရောပကိုကုန်လမ်းရင်လမ်းနဲ့ဆက်သွယ်မယ်တရုတ်ရဲ့ဒီလမ်းမကြီးစီမံကိန်းမှာရုရှားကပါဝင်ဖို့စိတ်ဝင်စားနေတာပါ။ရခိုင်ပြည်နယ်ဘူးတီတော်မြို့နယ်မှာချက်တပရင်းတွေကကြံ့ငွေ32ဘီလျံတန်ဖိုးရှိတဲ့စိတ်ကြွဆေးပြားပေါင်း16သိန်းကိုဖမ်းမိတယ်လို့ဒေတာတာဝန်ခံတွေက VOA ကိုပြောပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်။ ဒီကိမနဲ့အတွက် VOA အစီအစဉ်တွေကိုလိုင်းလို့မီတာ340 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.